Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အစည်းအဝေး2020ခုနှစ်နိုဝင်ဘာလ24ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီအချိန်တိုင်းမီတာ1925 30နဲ့လိုင်းလာမီတာ190ရုပ်ကနေထုတ်လွှင့်ပေးနေပါတယ်ရှင်ဒီမှာနောက်လာပါဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးပါပါအမေရိကန်အစိုးရတာဝန်တွေစီကံတကြလွှဲပြောင်းရေးအတွက်အစိုးရစီမံခန့်ခွဲရေးဌာန GSA က1964ဥပဒေပါပြဋ္ဌာန်းချက်အရရွေးကောက်ခံသမ္မတဂျိုးဘော်ဒန်ကိုအစိုးရလုပ်ငန်းတွေလှိလာခွင့်ပြုလိုက်ပါပြီ။ဇန်နဝါရီလ20ရက်နေ့သမ္မတအဖြစ်ကျန်းသက်စာမကျင်ခင်ကြားကာလမှာတော့မစ္စတာဘော်ဒန်အနေနဲ့အစိုးရအသစ်ဖွဲ့ရမှာပါ။နိုင်ငံတော်လုံခြုံရေးချိန်ချမှုတွေတံပြန်စီရေးဆောင်ရွက်ချက်တွေအပြင်သမ္မတထရမ့်အစိုးရလက်ထက်မှာစီရေးနည်းနဲ့တုံ့ပြန်နိုင်ခြင်းရှိတဲ့ဆုံးဖြတ်ချက်မချရသေးတဲ့လေဝတ်သတင်းအချက်အလက်တွေကိုမစ္စတာဘိုင်ဒန်ရရှိတော်မှာပါမစ္စတာဘိုင်ဒန်ကလည်းသူ့အစိုးရအသစ်ထိတ်တန့်တဏ္ဍာရေးနဲ့အမျိုးသားလုံခြုံရေးမှာခံထားဖို့အရာထားသူတွေရဲ့နာမည်စင်ကိုသတင်းလာနေကထုတ်ပြန်ခဲ့ပါတယ်ဒီထဲမှာအိုဘားမားအစိုးရလက်ထက်ကဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းအန်သနီဘလင်ကင်ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ရွေးချယ်ထားသလိုနိုင်ငံခြားရေးဝန်ကြီးဟောင်းဂျွန်ကယ်ရီကိုတော့အမျိုးသားလုံခြုံရေးကောင်စီမှတာဝန်ယူရင်းရာထူးသည့်ဖြစ်တဲ့ဥရုယာတီဆိုင်ရာသမ္မတရဲ့အထူးသံတမန်အဖြစ်ရွေးချယ်ထားပါတယ်အမိမြေလုံခြုံရေးဌာနအကြီးအကဲနေရာကိုတော့ဒီဌာနမှာဒုတိယဝန်ကြီးဟောင်းတာဝန်ယူခဲ့ပူတဲ့ကျူဘာအမေရိကန်ရှင်နေအလာဟန်ဒရိုမာယာကတ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဖြစ်နိုင်ငံခြားရေးဌာနအာဖရိကရေးရာလက်ထောက်ဝန်ကြီးဟောင်းလင်နာသောမတ်စ်ဂရင်ဖီးလ်အမျိုးသားထောက်လှမ်းရေးဌာနညွန်ကြားရေးမှူးအဖြစ် CIA ဒုတိယညွန်ကြားရေးမှူးဟောင်းအဗီလ်ဟိန်းစ်နဲ့အမျိုးသားလုံခြုံရေးအကြံပေးအဖြစ်မစ္စတာဘရန်ရဲ့နိုင်ငံခြားရေးရာအကြံပေးလုပ်ခဲ့ပူတဲ့ဂျစ်ဆလဗန်တို့ကိုခန့်ထားဖို့ရထားတာဖြစ်ပါတယ်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်လက်ထက်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်မှန်းဖို့ရထားတဲ့အန်တိုနီဘလင်ကင်ဟာဆဲစုနဲ့နဲ့ချီနိုင်ငံခြားရေးမူဝါဒဆိုင်ရာအတွေ့အကြုံရှိသူဖြစ်ပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးနဲ့လူခွင့်ရေးကိုထောက်ခံသူအဖြစ်လူသိများပါတယ်။မစ္စတာဘိုင်ဒန်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိသူဘလင်ကင်ဟာအမေရိကန်သမ္မတဟောင်းတွေဖြစ်တဲ့ကလင်နန်နဲ့အိုဘားမားအစိုးရရဲ့လက်ထက်မှာလည်းနိုင်ငံခြားရေးမူဝါဒဆိုင်ရာအရေးပါတဲ့ရာထူးတာဝန်တွေယူခဲ့ဖူးသူဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးအဖြစ်အမေရိကန်အထက်လွှတ်တော်ကအတည်ပြုခဲ့မယ်ဆိုရင်တော့ဘလင်ကင်ဟာအမေရိကန်မဟာမိတ်တွေနဲ့ဆက်ဆံရေးပြန်လည်တည်ဆောက်ဖို့ဘိုင်ဒန်အစိုးရအဖွဲ့ကိုဦးဆောင်ပေးမဲ့တန်တမန်တဦးဖြစ်လာမှာပါ။သမ္မတဒေါ်နယ်ထရမ်ကတော့အမေရိကန်မဟာမိတ်တွေရဲ့အခန်းကဏ္ဍကိုရည်ရှိမေခွန်းထုတ်လာသူဖြစ်ပါတယ်။ကမ္ဘာစင်မြင့်ပေါ်မှာအမေရိကန်ကပြန်ပြီးတော့ဦးဆောင်လာနိုင်ရေးကိစ္စမှာလည်းမစ္စတာဘိုင်ဒန်နဲ့ဘလင်ကင်တို့သဘောတူညီမှုရှိကြတယ်ဆိုတဲ့သတင်းတွေထွက်လာပါတယ်။သမ္မတထရမ်လက်ထက်မှာအမေရိကန်သားပဒါနာဆိုတဲ့မူဝါဒကြောင့်အမေရိကန်ရဲ့ရည်ရှိမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးပုံမှန်မဟုတ်တဲ့အနေအထားမှာရှိနေတာပါ။နိုင်ငံတကာအရေးစိတ်ဝင်စားတဲ့မစ္စတာဘလင်ကင်ဟာဘင်္ဂလားဒေ့ရှ်မှာခလုံးနေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ငြိမ်းချမ်းရေးမြန်မာနိုင်ငံသားတွေနဲ့တန်းတူအခွင့်အရေးရဖို့ဘိုင်ဒန်အစိုးရကမနာမနေအားပေးလုပ်ကိုင်ပါလိမ့်မယ်လို့ရိုဟင်ဂျာတွေနေရာစွန့်ခွာထွက်ပြေးတဲ့တုံးနေမြောက်နေပတ်လဲဩဂုတ်လ25ရက်နေ့ကတွစ်တာကနေရေးသားခဲ့ပါသေးတယ်။ရိုဟင်ဂျာဆိုတဲ့အုံလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲနေတဲ့လောက်လူအခွင့်အရေးချိုးဖောက်မှုတွေမရှိဘူးလို့ပြောဆိုထားပါတယ်။မစ္စတာဘလင်ကင်ဟာ2016ခုနှစ်ဇန်နဝါရီလကဒုတိယနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့ပြီးအဲ့ဒီအချိန်ကသမ္မတဦးသိန်းစိန်နဲ့ရော2015နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကောင်ဆောင်တော်အောင်ဆန်းစုကြည်နဲ့ပါတွေ့ဆုံခဲ့ပါတယ်။မလေးရှားနိုင်ငံထဲကထောက်ထားမဲ့ရွှေပြောင်းဝေရောက်သူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကို Facebook လို့မကွင်ရတွေ့ပေါ်ကနေအမုံစကားပြန်ပွားအောင်လုပ်နေတာကိုဥပဒေချိုးဖောက်တဲ့လောက်ရအဖြစ်သတ်မှတ်ဖို့မလေးရှားအတိုက်ခံအမတ်တယောက်ကဒီကနေ့မလေးရှားအစိုးရကိုတောင်းဆိုလိုက်ပါတယ်။ Riders သတင်းဌာနကစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ဒီလောက်ရတွေရဲ့အတိုင်းအတာပမာဏကိုအနာပိုင်တွေကရှော့ပေါ်ပြောဆိုနေတယ်ဆိုပြီးတော့လဲအတိုက်အခံအမှချန်ကုန်ဟင်းကဆွဆွဲပြောဆိုခဲ့တာပါကိုရိုနာဗိုင်းရပ်စ်ကရောဂါကလာထင်မှာပဲနိုင်ငံသားတွေကိုမလိုလားတဲ့အမုန်းစကားပြန်ပေါက်မှုတွေတိုးလာနေပြီးတော့ဒါကိုတိုက်ဖြတ်နိုင်မယ့်စီစဉ်တွေချမှတ်ဖို့ Riders သတင်းကိုကိုးကားပြီးသွတ်တော်အမဟင်းကဆက်သွယ်ရေးဝန်ကြီးဌာနကိုပြည်ခဲ့တဲ့တစ်ပတ်ကတိုက်တွန်းတောင်းဆိုခဲ့တာပါဝန်ကြီးဌာနရဲ့ကြာတာပတင်းတွေကစာနဲ့ပြန်ကြားချက်မှာတော့ online ပေါ်ကအမုန်းစကားပြန်ပေါက်မှုကို Facebook လိုလူမှုကွန်ရက်ကုမ္ပဏီတွေရဲ့သတ်မှတ်ချက်အတိုင်းကင်တွဲဆောင်ရနေပြီးဒီကံချိုးဖောက်မှုရှိတဲ့ရေးသားဖော်ပြချက်တွေကိုဖယ်ရှားသွားမယ်လို့ဆိုထားပါတယ်။အီသီယိုးပီးယားနိုင်ငံတီဂရိတ်ဒေသဟဲကလက်နက်ကိုင်တပ်ဖွဲ့တွေလက်နက်ချမဲ့နောက်ဆုံးရက်ကိုအစိုးရကသတ်မှတ်ထားချိန်မှာပဲဒေသရင်းအရသာတွေရဲ့လုံခြုံရေးကိုဦးစားပေးဖို့အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးအဖွဲ့တွေကအီသီယိုးပီးယားအစိုးရကိုတိုက်တွန်းနေကြပါတယ်။တီဂရီလွတ်မြောက်ရေးတပ်ဦး TPLF တို့ဗုဒ္ဓဟူးနေ့မှာလက်နက်မချရင်သူတို့ထိန်းချုပ်ထားတဲ့မေကလီမြို့ကိုအစိုးရတပ်ဖွဲ့တွေဝင်တိုက်မယ်လို့ဝန်ကြီးချုပ်အဘီအမက်ကအကြောင်းကြားထားပါတယ်။အစိုးရတရင်တစ်ခုကို TPLF တပ်ဖွဲ့တွေခြုံငုံတိုက်ခိုက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေပေါ်ထွက်လာပြီးတဲ့နောက်ဗဟုအစိုးရဖက်ကစစ်စင်ရေးဆင်နွှဲခဲ့တာပါ ဒီပဋိပက္ခကြောင့်လူပေါင်းများနဲ့ချီအသက်ဆုံးရှုံးခဲ့ရပါတယ်။တီဂရီဒေတာကလည်းလူ3000ထက်မနည်းတို့လည်းအိန္ဒိချင်းဆူဒန်နိုင်ငံကိုထွက်ပြေးခိုလုံနေရတယ်လို့ကုလသမဂ္ဂကတနင်္လာနေ့မှာပြောပါတယ
်။ဗီယိုရီအမေရိကန်တန်ညာမယ်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ5.31 kHz 6833ညာ5.32 kHz 6383ညာ5.57 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ5.5 မီတာ 190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတရင်ညီကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်AstraZeneca ဆေးဝါးထုတ်လုပ်ရေးကုမ္ပဏီကသူတို့စမ်းသပ်နေတဲ့ COVID-19 ကာကွယ်ဆေးထိရောက်မှုရှိတယ်လို့တင်းလာနေကကြေညာလိုက်တာကြောင့်လုံးလုံးဆင်မှာအလားမအကောင်ဆုံးကာကွယ်ဆေး၃မျိုးရှိပြီးဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကလည်း Moderna ကုမ္ပဏီကစမ်းသပ်နေတဲ့ကာကွယ်ဆေးနဲ့အတူ Pfizer နဲ့ BioNTech တို့ပူးတွဲစမ်းသပ်နေတဲ့ကာကွယ်ဆေးတွေကထိရောက်မှုရှိတဲ့အတွက် American အစားအသောက်နဲ့ဆေးဝါးစီမံကုကရေးဌာန FDA ကနေအရေးပေါ်ခွင့်ပြုချက်တောင်းခံမယ်လို့ကြေညာထားပါတယ်။COVID-19 ကြောင့်ကမ္ဘာတဝန်းသေဆုံးသူ1.4 သန်းနီးပါးရှိလာချိန်မှာဒီသတင်းတွေကြောင့်မျှော်လင့်ချက်တွေထွက်ပေါ်လာပြီးမြေဒီကာကွယ်ဆေးတွေနဲ့ပတ်သက်ပြီးတော့ကုမ္ပဏီရဲ့သတင်းထုတ်ပြန်ချက်တွေကကြားသိရသေးပြီးအသေးစိတ်အချက်လက်တွေကိုတော့မသိရသေးပါဘူး။အထူးသဖြင့်ဒီကာကွယ်ဆေးတွေကဘယ်အသက်အရွယ်တွေမှာအထိရောက်ဆုံးလဲဆိုတာမသိရသေးသလိုဒီဆေးတွေကိုကလေးငယ်တွေနဲ့ကိုယ်ဝန်ဆောင်တွေနဲ့စမ်းသပ်ထားတာလည်းမရှိသေးပါဘူး။ AstraZeneca ရဲ့ဆေးကဈေးအပေါ်ဆုံးဖြစ်နိုင်ပြီးထိုးဆေးတစ်လုံးကို $5 ဝန်းကျင်ကျမယ်လို့ခန့်မှန်းထားပါတယ်။နိုင်ငံအစိုးရတွေကအဓိကဝယ်ယူသူတွေဖြစ်တာကြောင့်ဒီဆေးကိုဝင်ဝင်အလေအလတ်နဲ့ဝင်ဝင်နေနိုင်ငံတွေကအများပြားမှားယူကြမယ်လို့ခန့်မှန်းထားပါတယ်။ဒီဆေးကုမ္ပဏီကထိုးဆေးပေါင်း 1.8 ဘီလီယံထုတ်လုပ်ဖို့သဘောတူညီချက်ရရှိထားပြီးဒီထဲမှာအိန္ဒိယဆေးကုမ္ပဏီ Serum Institute ကဝင်ဝင်အလေအလတ်နဲ့ဝင်ဝင်နေနိုင်ငံတွေအတွက်ထုတ်လုပ်မဲ့ထိုးဆေး 1 ဘီလီယံပါဝင်မှာဖြစ်ပါတယ်။ကျန်တဲ့ဈေးနှမျိုးကဒေါ်လာ20ကနေ40အတွင်းကျမယ်လို့ခန့်မှန်းထားပါတယ်။ Pfizer ကုမ္ပဏီကဒီနှစ်ကုန်မှာထိုးဈေးတန်90ကိုကနအူးထုတ်လုပ်ပြီးနောက်နှစ်မှာထိုးဈေး 1.3 ဘီလီယံထုတ်လုပ်မှာဖြစ်ပါတယ်။ Moderna ကတော့ဒီနှစ်မှာ American ပြည်ထောင်စုတွေထိုးဈေးတန်20ဖြန့်ဖြူးဖို့နဲ့2022ခုနှစ်မှာတန်900ကနေ1ဘီလီယံအထိဖြန့်ဖြူးသွားဖို့ရည်ရွယ်ထားပါတယ်ရှင်။COVID-19 သုတေသနလုပ်ငန်းတွေနဲ့ကာကွယ်ဆေးစမ်းသပ်မှုတွေမှာတိတိတတ်တာတိုးတက်မှုတွေရှိနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကပြောပါတယ
် With the latest positive news from vaccine trials the light at the end of this long dark
ဒီကာကွယ်ဆေးစမ်းသပ်မှုတွေမှာအလားအလာကောင်းနေရှိတဲ့သတင်းတွေကြောင့်ကာယောဂါကြီးအဆုံးသတ်ဖို့မျှော်လင့်ချက်အလင်းလန်းကိုမြင်နေရပါပြီ။ကာကွယ်ဆေးနဲ့အတူတခြားကျန်းမာရေးဆိုင်ရာစီရင်သတ်မှတ်ချက်တွေနဲ့ဒီကာယောဂါကြီးကိုကျော်လွှားနိုင်တော့မှာပါလို့ WHO ညွှန်ကြားရေးမှူးချုပ် Tedros ကတင်းလာနီကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့တာပါ။နိုင်ငံတကာအနေနဲ့ကာကွယ်ဆေးရယူဖြန့်ဖြူးနိုင်ရေးစံနှုန်းအသစ်တွေချမှတ်ထားဖို့အရေးတကြီးလိုအပ်လိမ့်မယ်လို့လည်း Tedros ကပြောပါတယ်။COVID-19 သုတေသနလုပ်ငန်းတွေနဲ့ကာကွယ်ဆေးစမ်းသပ်မှုတွေမှာအလားအလာကောင်းတဲ့တိုးတက်မှုတွေရှိတယ်လို့ WHO ရဲ့အပီးကူညီမှုနဲ့နောက်ထပ်ကာကွယ်ဆေးတွေကိုစမ်းသပ်ထုတ်လုပ်သွားနိုင်မှုမျှော်လင့်တယ်လို့လည်း WHO သိပ္ပံပညာရှင်အကြီးအကဲဆွန်မြန်ဆွန်မီနတ်တမ်ကပြောပါတယ်ဒီသတင်းပတ်တွေအတွင်း COVID-19 ကူးစက်မှုနှုန်းတိတိတသားမြင့်တက်လာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောက်ကြနေကသတိပေးခဲ့ပါတယ်ရှင်အာရှတလွားကိုဗစ် -19 ကူးစက်မှုတွေမြင့်တက်နေစေဖြစ်ပြီးတရုတ်နိုင်ငံရှန်ဟိုင်းနဲ့တင်ကျင်းမြို့တွေမှာဒီကနေ့ပြည်တွင်းကူးစက်သူ2ဦးရှိပါတယ်။ပြည်ပကပြန်လာသူတွေရောဂါကူးစက်သူက20လောက်ရှိပါတယ်။တနိုင်ငံလုံးအခုထိကူးစက်သူပေါင်း 16,400 ကျော်နဲ့သေဆုံးသူက 4,600 ကျော်ရှိပါတယ်။ရှန်ဟိုင်းမြို့ဖူတော်ငလီစိတ်မှာလည်းအလုသမာ 18,000 နီးပါးကိုရောဂါစစ်ဆေးခဲ့ပြီး Felix PC ပို့ဆောင်လုပ်ငန်းအလုသမာ2ဦးရောဂါကူးစက်နေရကိုတွေ့ရပါတယ်။ဖိလစ်ပိုင်မှာနောက်နှစ်အတွင်းလူသန်း60လောက်ကို COVID-19 ကာကွယ်ဆေးထိုးပေးနိုင်မှုရည်မှန်းထားပါတယ်။ Britain ခြေဆိုင် AstraZeneca ဆေးကုမ္ပဏီကဈေးတန်း20ရောင်းချပေးဖို့သဘောတူထားပြီးကာကွယ်ဆေးတွေနောက်နှစ်အစောပိုင်းလောက်ကိုရဖို့ American Pfizer ဆေးကုမ္ပဏီအပါအဝင်အနောက်နိုင်ငံကကုမ္ပဏီတွေတရုတ်ဆေးကုမ္ပဏီတွေနဲ့ညှိနှိုင်းနေတယ်လို့ပြောပါ ါတယ်။အခုထိဖိလစ်ပိုင်မှာကူးစက်သူပေါင်း 42,000 ကျော်နဲ့သေဆုံးသူက 8,100 ကျော်ရှိပါတယ်။အိန္ဒိယမှာဒီကနေ့ကူးစက်သူအသက် 38,900 ကျော်နဲ့သေဆုံးသူက 480 ရှိပါတယ်။အခုထိယောဂကူးစက်သူပေါင်းက 9.1 တန်းနဲ့သေဆုံးသူက 33,400 ကျော်ရှိပါတယ်။မြို့ကြီးတွေမှာကူးစက်မှုနှုန်းမြင့်တက်နေသေးတာကြောင့်တင်းကျပ်တဲ့စီးနင်းကန့်သက်ချက်တွေကိုချမှတ်နေပါတယ်။ပြည်နယ်တချို့ကမြို့တွေမှာညမထွက်ရအမိန့်ထုတ်ပြန်ဖို့နဲ့ကျောင်းတွေကိုဆက်ပြီးပိတ်ထားဖို့ပြည်နယ်အစိုးရကဆုံးဖြတ်ထားပါရဲ့ရှင်ထိုင်းတော်ဝင်မိသားစုပိုင်ဥစ္စာဒဏ္ဍာရီကိုစီမံခန့်ခွဲရေးရုံးရှိမှဗုဒ္ဓဟူးနေ့မှာဆန္ဒပြပွဲကျင်းပဖို့စီစဉ်နေတဲ့အကြောင်းရဲတပ်ဖွဲ့ဝင်6,000နီးပါးကိုချထားမယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ဆန္ဒပြသူတွေကထိုင်းပြည်ရဲ့မဟာဝဇီရာလွန်ကောင်းသူပိုင်ဥစ္စာဒဏ္ဍာရီကိုသူကိုယ်တိုင်ထိန်းချုပ်ကင်တွင်နေရတယ်ကိုဆွံ့လွတ်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်။ဆန္ဒပြသူတွေကိုတော်ဝင်မိသားစုဥစ္စာဒဏ္ဍာစီမံခန့်ခွဲရေးရုံးအနီးပေ450အတွင်ဝင်ရောက်ခွင့်ပြုမှာမဟုတ်ဘူးလို့ထိုင်းရဲတပ်ဖွဲ့ကအင်္ဂါနေ့ကပြောပါတယ်။ပြင်းစနစ်ကိုထောက်ခံသူတွေကလည်းထိုင်းပြည်ကိုအကာအကွယ်ပေးဖို့အဲဒီယူနာမှာစုဝေးကြမယ်လို့ပြောပါတယ်။ပြီးခဲ့တဲ့အပတ်ကရဆနာပြပွဲတွေကိုထိုင်းရဲတပ်ဖွဲ့ကမိသက်ပိုင်းနဲ့မြေကြီးယူပုံတွေအသုံးပြုပြီးနှိမ်နှင်းခဲ့တာကြောင့်လူ90လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ထိုင်းနိုင်ငံနဲ့ဆနာပြသူတွေကလက်ရှိဝန်ကြီးချုပ်ပရယုတ်ချန်တို့ချာနှုတ်ထွက်ပေးဖို့အခြေခံဥပဒေတည်ရေးဆွဲဖို့နဲ့ထိုင်းပြည်ရဲ့အာဏာကိုကန့်တက်ပြီးစီးနီးခံပြင်းစနစ်ကိုပြပြင်ပြောင်းလဲဖို့တောင်းဆိုနေကြတာဖြစ်ပါရဲ့ရှင်။တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနောက်ဆက်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်ပေါ်လူခွင့်ရေးလှုပ်ရှားသူတွေနဲ့အကဲခတ်တွေရဲ့အမြင်တွေကိုစူးစီးတင်ပြပေးပါမယ်။ကျွန်မမိခါပါ။ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပိသက်အစီရင်ခံစာအနေနဲ့ပြည်ထောင်စုရှေ့နေချုပ်ယုံကထုတ်ပြန်ရမှာအမှုပေါင်း100ကျော်ကိုတွေ့ရှိခဲ့တဲ့အကြောင်းဖော်ပြခဲ့တာပါ။စုံစမ်းရေးအဖွဲ့ကတွေ့ရှိခဲ့တဲ့အမှုတွေထဲမှာတော့အများစုဟာ ARSA ရိုဟင်ဂျာအဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းနဲ့ကြံအမှုတွေကိုတော့နေသားဆောင်တပ်ဖွဲ့တွေနဲ့ဒေသခံတွေကျူးလွန်ခဲ့တာဖြစ်တဲ့အကြောင်းဖော်ပြထားပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကဆွဆွဲထားသလိုတပ်မတော်ကကျူးလွန်တဲ့လုပ်ရက်တွေပါဝင်ထားတာတော့မတွေ့ရပါဘူး။လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့တစ်ခုဖြစ်တဲ့မြေမြချင်းမြမအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကတော့စုံစမ်းရေးအဖွဲ့ရဲ့တွေးရှိချက်တွေဟာနိုင်ငံတကာအတိုင်းအဝိုင်းအတွက်ခြေနဲ့လောက်စရာမဖြစ်နိုင်ဘူးလို့သုံးသပ်လိုက်ပါတယ်
။ဟုတ်ကျွန်တော်တို့ရဲ့တွေးရှိချက်ဆိုလို့ရှိရင်တပ်မတော်ပိုင်းကလည်းကျူးလွန်နေဆိုတဲ့ချက်တွေရှိနေတယ်။ဒါကိုမတွေ့တာလားဒါမှမဟုတ်ရှင်ဒါကိုမကင်တွေ့တာလားဒါမှမဟုတ်ရှင်မပေါ်ပြတာလားဒီဟာကိုကျွန်တော်မေးစရာမေးခွန်းဖြစ်လာပါတယ်။အဲ့တော့စုံစမ်းစစ်ဆေးမှုလုပ်မယ်ဆိုရင်ဟိုကျူးလွန်နေမှုတွေအားလုံးကိုကျွန်တော်တို့ကစုံစမ်းစစ်ဆေးပြီးတော့ဒါနဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းလောက်ပေါ်ပြထားမှုအချက်ကပထမဆုံးတွေ့ရှိရတဲ့ချက်အဲ့ဒီမှာအားနည်းတယ်လို့ပြောလို့ရပါတယ်ခင်ဗျာတကယ်လို့ဒီမှာကျူးလွန်တဲ့သူတွေကနာမည်လည်းပေါ်ပြခံမထီဘူးတစ်ချိန်တည်းမှာတွေအပြစ်ပေးအရေးယူမှုတွေဟိုတာဝန်ယူပြီးတော့တည်တည်ကြာကြာအပြစ်ပေးခံရမယ်တရားဥပဒေပေါင်းတင်းရောက်ရှိမယ်ဆိုတဲ့အချက်မျိုးအာမမခံနိုင်ခြင်းတော့ဒီကိစ္စတခုကဘလောက်မှဆီရောက်သောကာကွယ်မှုဖြစ်မှာမဟုတ်ဘူးခင်ဗျာ
ရှင်းနေကြုံယုံထုတ်ပြန်ချက်ထဲမှာကော်မရှင်ရဲ့အစီရင်ခံစာရဖြစ်စဉ်73ခုမှာ ARSA နဲ့အလို့သူပူးပေါင်းပါဝင်သူများကျူးလွန်မှု89မှု၊နေကြောင်းဆောင်ရဲတပ်ဖွဲ့ဝင်များကျူးလွန်မှု23မှုနဲ့ဒေသခံတိုင်းရင်းသားများကျူးလွန်မှု29မှု၊ဘောင်းအရင်းယူဆောင်ရွက်ရမယ့်အမှုပေါင်းဟာစုစုပေါင်း139မှုရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်ဒါပေမဲ့လေရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအပြည်ဆိုင်ရာတရားရုံး ICJ မှာမြန်မာနိုင်ငံအမှုရင်ဆိုင်နေရတဲ့အထိနိုင်ငံတကာရဲ့ဖိအားတွေကြုံနေရချိန်မှာဒီထက်မကလက်တွေ့လုပ်ပြဖို့လိုအပ်နေသေးတယ်လို့မြန်မာအရေးလေ့လာသူဒေါက်တာခင်ဇော်ဝင်းကမြင်ပါတယ်
။နိုင်ငံတကာကရုံးကဆွဲထားတဲ့မှုတွေကိုဆက်ရောက်ဖို့ကတော့ဆက်တော်ညှော်လင့်နေအောင်အမှုဖြစ်စဉ်တွေဘာတွေနော်သက်တုံနေနောက်ပြီးတော့ရှင်းပြတဲ့ witness တွေမရှိဘဲနဲ့ဒါတွေကိုရင်းယူရဆိုတာကလက်ခံရတဲ့အကြောင်းတော့မရှိဘူး။နိုင်ငံကလက်ခံရတယ်မထင်ဘူး။ဒီမှာကတော့လုပ်ပြရသေးတယ
်။စုံစမ်းရေးကော်မရှင်အဖွဲ့ရဲ့တွေးရှိချက်မှာဖော်ထုတ်မရတဲ့အမှုတွေရှိနေသေးတယ်လို့ဖော်ပြထားပေမဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။ထုတ်ပြန်ချက်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိနိုင်ဖို့ရှင်းနေကြုံရုံနဲ့ ICOE အဖွဲ့ဝင်တချို့ကိုစ ဆက်သွယ်မင်းနဲ့မှုစူးစမ်းခဲ့ပေမဲ့ထိကြမဲ့သူမရှိပါဘူး။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဟာဂျီဦးရင်လွင်ကတော့ရခိုင်ပြည်နယ်ကလူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဖြေရှင်းရမှာပြဿနာရဲ့ဇင်းမြစ်ကိုဖော်ထုတ်နိုင်ဖို့လိုအပ်တယ်လို့သုံးသပ်ပြောဆိုလိုက်ပါတယ်
။ဒီအာဆာဟာအကြံဖက်လက်လက်ကင်တွန်းလာပြီးလှုပ်လောက်အောင်ဘာသာသူ့ကိုကြောင်ခံပြီးတိုက်တွန်းလေဆိုတဲ့အချက်ကိုကျွန်တော်သဘောပေါက်မှသာလေနောက်နောက်ဒီလိုပြိပက္ခမျိုးတွေကခြုံငင်းသွားပဲသိချာဆက်ဆက်ရမယ်အဲ့ဒါကပိုအဓိကကြားလေလို့ထင်ပါလေလူအခွင့်အရေးသမားတွေခေါင်းထဲကိုဒါရောက်ကုန်လို့ပါလေ
ရခိုင်ပြည်နယ်မှာ2018ခုနှစ်တုန်းကလုံခြုံရေးကင်းဆက်ခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစွန်းရောက်အုပ်စုကိုလိုက်လံရှင်းလင်းရမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေကကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကဆွဆွဲထားပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့တရားဝင်အတိအမှတ်မပြုတဲ့မြန်မာအစိုးရနဲ့တပ်မတော်ဘက်ကတော့နိုင်ငံတကာနဲ့လူခွင့်ရေးအဖွဲ့တွေကဆွဆွဲနေသလောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းပေါ်ထုတ်အရေးယူတာတွေရှိခဲ့တဲ့အကြောင်းပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်အခြေစိုက်ရိုဟင်ဂျာအရေးလှုပ်ရှားမှုအဖွဲ့ကတော့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကကြားဖြတ်အမိန့်ထုတ်ပြန်ထားပေမဲ့လိုက်နာဖို့ပြက်ကွက်နေတယ်လို့ပြောဆိုထားပါတယ်။ကမ္ဘာတရားရုံးရဲ့အမိန့်ကိုမြန်မာနိုင်ငံကလိုက်နာအောင်နိုင်ငံတကာကဖိအားပေးဖို့ကိုလည်းမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ရှင်။ကျွန်မမိခါပါ။ VOA အတွက်ရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။
ရခိုင်ပြည်နယ်မှာစစ်ရေးသိမ်းမှမှုတွေရော့ကျလာရကတရက်ပိုင်းတွင်ထောင်နဲ့ချီတဲ့စစ်ဘေးဒုက္ခသည်တွေနေရာပြန်ခဲ့ကြပေမဲ့မပြန်နိုင်သေးတဲ့သူလည်းအများပြားရှိနေတဲ့ကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကုန်းအိမ်ကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ခိုက်မှုတွေရော့ပါလာတာကြောင့်ပြည်သိတောင်နဲ့ကြောက်ကျူမြို့နယ်ကစစ်ဘေးရှောင်ရွာသားတွေနေရာရင်းပြန်နေကြတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ပြည်ထောင်မြုပ်နယ်မိုးဆဲကျွန်းဒေသကတိမ်းချောင်သွားခဲ့ကြတဲ့ဒေသခံတွေကလည်းနေရပြန်နေကြပြီလို့ကံပြင်းကြီးရွာအုပ်ချုပ်ရေးမှူးဦးမောင်ထွန်းစိန်ကပြောပါတယ်
။ကျွန်တော်ကတော့အကုန်လုံးအင်ပြန်လို့ကျွန်တော်တာဝန်ဆိုင်မှာပဲခွန်လုံးနေချာဘူးကျွန်တော်ကံပြင်းရင်ခြေလောက်တော့မြင်းငါချောက်ရဲ600ကိုအကုန်လုံးပြန်နေပြီကျွန်တော်တော်တော်သေးပါတထောင်တိုင်းချရကျော်ရှိပါ
မြင့်ကချောင်းကြီးရောအုတ်ချုပ်ရည်မှုဥမောင်စောနိုင်ကလည်းတိမ်းချောင်နေတဲ့ဒေသခံ1000ကျော်နေရပြန်ရောက်ပြီလို့ပြောပါတယ်
။ဟုတ်ကဲ့တရားပါပြီခင်ဗျ။ဒီလိုမြင့်ချောင်းကြီးလက်ကြတော့1300ကျော်ရှိတယ်လူတွေကြတော့ပြန်ရောက်လာတာကတော့1000ကျော်ကျော်ခေါင်းနေရလား
။ခြေလောင်းတင်ကြီးရောမှာလည်းရွာသား400လောက်ရွာပြန်ရောက်ပြီးတဝက်လောက်ကတော့ပြန်မရောက်သေးဘူးလို့ကြီးရောအုတ်ချုပ်ရည်မှုဥခင်သွန်းအေးကပြောပါတယ်။ကြောက်ပြည့်မြို့နယ်တွင်စစ်ကမှုနဲ့စစ်စေးမေးမြန်းမှုတွေကြောင့်နေရကနေတိမ်းချောင်နေရတဲ့စစ်ချောင်ရွာသားတွေနေရပြန်လာကြပြီလို့ပြည်နယ်ထုတ်သောကိုယ်စားလှယ်ဦးကျော်လွင်ကပြောပါတယ်
။သူတို့ကတော့တေရီကကျတဲ့ကောက်ဝင်လို့ဆိုတဲ့ကျင်းချက်ခက်ပြီးတဲ့ကမြမတမ်းကြိုရလေးထောက်ခံတဲ့ကျင်းချက်တော့ဖြစ်တယ်။အဲ့နောက်ပိုင်းမှာတော့တက်ဖက်တွေဒီဒီပါသွားတဲ့ပုံစံမျိုးဒေသခံတွေကလည်းအဲ့ဒီချိန်လေးကပြန်သွားကြတာအားလုံးကဒီပေါ်ပထမတော့ဖြစ်ခဲ့တယ်ဗျ။ဇာတွေကတော့တိုင်းချောင်းတိုင်းချောင်းကြရတာဒီကိများ
လုံချုံရွေးတော့စိတ်မထားရတာကြောင့်ရခိုင်ပြည်နယ်ကရွေးကောက်ပွဲတွေမကျင်းပနိုင်ခဲ့တဲ့နေရာတွေပြန်လည်ကျင်းပနိုင်မဲ့အခြေအနေတွေဖန်တီးဖို့ရခိုင်လက်နက်ကိုင်ဖွဲ့ရဲ့တိုက်တွန်းချက်ကိုတပ်မတော်ကကျူးဆူလိုက်ပြီးနောက်တိုက်ပွဲတွေငြိမ်သက်လာရာကစစ်ဘေးဒုက္ခသည်တွေနေရာပြန်ခဲ့ကြတာပါဒါပေမဲ့လည်းတိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့တဲ့ကြောက်တန်းအောင်သာစီကြီးဝသားတွေကတော့နေရာမပြန်နိုင်ကြသေးဘူးလို့လည်းအကူအညီပေးရေးဖွဲ့တွေကပြောပါတယ်တိုက်ပွဲဖြစ်ပွားမှုများပြားတဲ့မင်းပြမြို့နယ်ဘက်မှာစစ်ရှောင်ရွာသားတွေနေရပြန်ခွင့်မရသေးဘူးလို့ဒေကန်စစ်ရှောင်စခန်းကိုရောက်နေတဲ့ဖားပြုတ်ရွာသားတို့ကပြောပါတယ်။အင
်းတိတ်ဆောင်တယ်ကအတိုင်းပဲတည်ဆင်းသွားပြီးနေရသေးတယ်လေ။ရွာကမဝင်ရသေးဘူး။ပြက်ခတ်မှုတော့မရှိရွာလေးကိုဟောတက်ခတ်မှကိုမခိုက်သေးဘူး။ဒီဘက်ကလည်းမဝင်ခိုက်ဘူး။ဒီဘက်ကလည်းမဝင်ခိုက်သေးဘူးရွာက
ပလာသူမြောက်ဦးမြို့နယ်စစ်ချောင်စခန်းကရွာသားတွေကလည်းလုံခြုံရေးအာမခံချက်မရှိတဲ့အခြေအနေကြောင့်နေရမပြန်နိုင်သေးဘူးလို့စစ်ချောင်တွေကိုကူညီပေးဆောင်နေတဲ့မြန်နဆောင်ဆရာတော်ကအခုလိုမိန့်ပါတယ်
။ဒီမြောက်ဒုက္ခသည်စခန်းမှာရှိနေကြတဲ့ဒုက္ခသည်အများစုကပြန်လို့မရတဲ့ရွာပဲပေါ့။ဥပမာဒီမြောက်စခန်းမှာအများစုရှိတာဆိုရင်ဘောက်ဘောရှိတယ်။ဘောက်ဘောဆိုတဲ့ရွာကအဲ့ဒီ300ရှိစစ်တပ်ရှိတဲ့ကပဲစစ်တပ်နဲ့ရွာကြားထဲမှာလမ်းတစ်လမ်းပဲထားတယ်။နောက်တော့ရွာပေါက်တော့ကြည့်ရောပေါ့ပေါက်တော့ကြည့်ရောကြတော့ဒီမြန်မာစစ်တပ်ကနေပြီးတော့ယူအားထက်တောက်ကုန်းရဲ့အောက်မှာဆိုတော့ဒီပြဿနာကဘာဖြစ်လဲဆိုတော့သူတို့စစ်ကြောင်းတွေပါလေထွက်လို့သူတို့ထိခိုက်တာတွေများတယ်ကျန်းထုံးတာတွေများတယ်ဒါမှမဟုတ်လို့ရှိရင်လေမှိုက်တွေပါတဲ့အဆွေခံရတယ်ဆိုပြန်လာရင်သူတို့ကရောပေါ့ပြဿနာဖြစ်တယ်အဲ့ဒါကြောင့်သူတို့ကစစ်ပွဲတွေအချိန်မရောက်ပြီနဲ့တော့
ပြန်လို့ရမယ်တဲ့မရှိဘူးအမြင့်နဲ့ဘက်မှာလဲစိတ်ဆောင်ရှစ်ဆောင်ကျော်ရှိတဲ့နဲ့နေရပြန်လာတာမရှိသေးဘူးလို့လူရန်ချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းဖွဲ့ဝင်ကိုမျိုးလွင်ကဆိုပါတယ်ဒီခိုင်ပြည်နယ်တွင်တိုက်ပွဲရပ်တန့်နေတာကြောင့်နေရပြန်စိတ်ဆောင်တွင်နဲ့စပါးရိတ်သိမ်းမှုပြန်လာတဲ့စိတ်ဆောင်နှစ်တောင်းကျော်ရှိနေတယ်လို့ဆိုပေမဲ့လည်းအေးချမ်းလို့နေရပြန်လာလို့ယ
တရှိချက်ရဆိုလို့ရှိရင်တော့ရေတက်တောင်မြို့နယ်မှာရှိတဲ့ဒီမဇေကမ်းမှာရှိတဲ့ဒီတချို့ကြလို့ရှိရင်အဲသူတို့ရဲ့စပားတွေရဲ့ကြင်ချင်ဖြစ်နေတယ်ကိုယ့်ရဲ့ဒီဘဝစာရေးကိုဖြစ်ပေါ်တဲ့တချို့ကပြင်ကြတာဒီသက်ွေတွေလုံးဝမြင်တတ်တော့ပြီးကျွန်တော်တို့ကိုယ့်ရောက်မှာကိုပြန်ပြီးတော့လှုပ်ဆက်လို့ရပြီးမြင်ထားမျိုးနဲ့ပြင်ကြတာတော့မတွေ့ရသေးဘူးရှင
်ရခိုင်ပြည်နယ်မှာတမတော်နဲ့အီဖွဲ့တို့ကြားဖြစ်ပွားနေတဲ့နှစ်နှစ်နီးပါးစည်ရေးပဋိပက္ခတွင်အိုးအိမ်တွေကိုစွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခတွေ2,000ကျော်ရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစည်းရုံး RIC ကစီးရင်ထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်။ VOA American တန်ရဲ့ Region နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
်။ကျွန်တော်ဝင်းမင်ပါ။မြမရေကောက်ပွဲပြီးအကြီးမားဆုံးစိန်ခေါ်မှုကြီးနှစ်ခုမှတစ်ခုဖြစ်တဲ့ COVID ဒဏ်ခံစီးပွားရေးကြံဦးမော်လာရေးဂျပန်ဘက်ကပို့ကူညီမှာကိုပြီးခဲ့တဲ့တစ်ခေါက်ပြောပြီးမှဒီတစ်ခေါက်တော့နောက်စိန်ခေါ်မှုကြီးဖြစ်တဲ့ငင်းချိုင်းနဲ့မြူသားပြန်လည်တက်မြက်ရေးအတွက်ဘယ်လိုကူညီပေးနေတာကိုမြန်မာနိုင်ငံဆိုင်ရာဂျပန်တမန်ကြီးကိုမေးချပါတယ်မြန်မာအစိုးရနဲ့တက်ထိပ်ပိုင်းကိုအတွင်းကြကြတိချတဲ့ဂျပန်တမန်ကြီးအီချီရိုမာရီယာမားကလောလောဆယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ကာကွယ်ဦးစီးချုပ်တို့နှစ်ဦးတည်းသီးသန့်တွေ့ဆုံဖို့အရေးအကြီးဆုံးအချိန်ရောက်နေပြီလို့ဆိုကာဂျပန်ဘက်ကကူညီနေတာကိုအခုလိုဆက်ရှင်းပြပါတယ်
ကျွန်တော်တို့ဂျပန်ဆိုရဲ့အနေနဲ့မြန်မာနိုင်ငံအမျိုးသားပြည်နယ်ပြည်ရဲ့ရေးဆိုင်ရာအထူးကိုယ်စားလှယ်ဆိုပြီးတော့ဂျပန်နီပွန်ဖောင်ဒေးရှင်းကဥက္ကဋ္ဌမစ္စတာဆာဆာဂါကိုခေါ်လာနေပါတယ်သူကိုယ်တိုင်မြန်မာနိုင်ငံကိုအချင်းချင်းရောက်ပြီးတော့ဒီကမ္ဘာ့ကကွေဦးကြီးချုပ်ဒီတော့နိုင်ငံတော်အတိုင်ကြီးကပုဂ္ဂိုလ်အဲ့ဒါနဲ့မကဒေသကန်ဒီတိုင်းတော်ပေါ်စီညာရေကောင်းဆောင်ပညာနဲ့တွေ့ပြီးတော့မြင့်ချင်ရေးရနိုင်အောင်ဘာအကူအညီများပေးဖို့လိုတဲ့ဘာညာကိုဆွေးနွေးနေပါတယ်
ဟုတ်ကဲ့အခုဒီရွေးကောက်ပွဲအပြီးမှာပဲပေါ့နော်ထူးထူးခြားခြားလှုပ်ဆောင်နိုင်တဲ့အနေအထားဘာတွေရှိခဲ့လဲ
ဟုတ်ကဲ့
ဒီမှာငင်းချင်းအတွက်လေ
အခုကပြောတဲ့ဂျပန်အစိုးရသူကိုယ်စားလှယ်မစ္စတာဆာဆာဂါဝါကဂျပန်အစိုးရကဖိလိုက်တဲ့ရွေးကောက်ပွဲဆောင်ကြီးအပွဲကောင်းဆောင်အနေနဲ့မြန်မာနိုင်ငံကိုရောက်ခဲ့ပါတယ်ရွေးကောက်ပွဲတိုင်ကြီးမာယောရွေးကောက်ပွဲပြီးတဲ့ချိန်မှာရောသမတို့တာွေဦးကြီးကျောင်းတဲ့အဓိကနင်းချင်ရေးအမျိုးသားပြည်တဲ့ကြီးတဲ့အရေးကိစ္စကိုဆွေးနွေးခဲ့တာလေအဲ့ဒါနဲ့မကဟိုရွေးကောက်ပွဲပြီးမှာပဲနိုင်ငံတော်အတိုင်ကံပုံပုံနဲ့အေးစေးစေးနိုင်ငံရေးအခြေအနေအထူးသဖြင့်အမျိုးသားပြည်တဲ့ကြီးများရေးနင်းချင်ရေးကိုဆွေးနွေးခဲ့ပါတယ်မစ္စတာဆာဆာဂါဝါကနိုင်ငံတော်အတိုင်ကံပုံပုံကိုသူချင်းချင်းတင်းတင်းပြောခဲ့တာကအဲ့ဒီနေကြရေးဖြစ်အောင်စစ်ပြီးတော့အတိတ်ထောက်တာလဲဆိုတာသူကိုယ်တိုင်ကပြည့်ခဲ့ပါတယ်အဲ့ဒီအတိုင်သူစာရည်နဲ့ကျွန်တော်ယုံကြည်ပါတယ်နောက်တစ်ခုကအမျိုးသားပြည်လက်ပြည်အရေးအတွက်အရေးတကြီးကစားကျွန်တော်အမင်းဆိုရင်အနေရည်ဆိုရတယ်တမတော်ကြားမှာစစ်ဆံမှုအစဉ်ပြေဖို့လိုပါတယ်ခင်ဗျာအဲ့ဒီအစဉ်ပြေအောင်အရေးတကြီးကစားကအစိုးရကိုဥဆောင်နေတဲ့ဒီနိုင်ငံတော်တတိကံဒေါ်ဆောင်စုကြည်နဲ့တမတော်ကောက်ရဲ့ဦးကြည်ချုပ်ပေါ်ကျွမ်းမှုကြီးနေရာတိုင်းနေရောက်တာဒီရေကောက်ပွဲပြီးတဲ့အချိန်လေးကိုမြင့်တည်ပြီးတော့တကယ်အမျိုးသားပြည်နယ်ကြီးမြတ်ရေးကိုဘယ်လိုဆိုင်ရပါမယ်အကောင့်ပြဖို့မယ်ဆိုတော့နေရောက်အေးစေးစေးစကားပြောနိုင်တာကိုကျွန်တော်အနတ္တမပြောရည်နေပါတယ
်ဟုတ်ကဲ့အဲ့ဒီတော့ဘာကြောင့်အခုလိုဒီအစိုးရနဲ့တက်ထိတ်ဆုံးကခေါင်းဆောင်တို့တွေ့ဖို့အရန်ရေးချင်တယ်တမကြီးခင
်ဗျအင်းဒီအစိုးရကနတ္တစကားရေကောက်ပွဲမှာအစိုးရအားလာရပြီးတော့အဲ့ဒီနေချင်ရေးဆိုတာကဖွင့်ပြနေပြောမယ်ဆိုရင် 아롱나 금요진다라 토템시 가라소로 메이 교복해바리 에다가 그가 아체이타레리 에네르디데 룽예레나스미 아테인 아테조레 야네바리 다자모로 에디 아뇨다 편데 키냐 이에고 아칸티 포보 아트에 에네르디 소야네 타마도가 이예니니 아테지 스네비마 대제 아칸티 포나이네로 유사레 아트에 디로표다바게
오케이 센지아라 얀 제정마레 타마티 마리아 마크냐 제주바 센노 웨메마
မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာရာကထိုင်းနိုင်ငံနယ်စပ်ဒေသမှာဝင်ထွက်သွားလာမှုတွေကန့်သတ်ထားတာကြောင့်ထိခိုက်မှုတွေကြုံနေရတဲ့ကုန်သွယ်ရေးလုပ်ငန်းတွေပုံမှန်ပြန်စနိုင်မှုပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။မကြသေးခင်လရီယာစားလို့မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေတိုးလာတာကြောင့်အိမ်ကြီးချင်းထိုင်းနိုင်ငံကနယ်စပ်ဒေသမှာသွားလာလှုပ်ရှားမှုတွေကန့်သတ်ထားတဲ့အတွက်ကုန်သွယ်မှုမှာထိခိုက်နေတဲ့အခြေအနေတွေကိုကြော်သွားနိုင်ဖို့နှစ်နိုင်ငံကုန်သွယ်တွေပြင်ဆင်နေကြပါတယ်။နေဇာကုံတွယ်ကြီးမှာအဓိကကြားရဲ့လမ်းကြောင်းတစ်ခုဖြစ်တဲ့ရှမ်းပြည်နယ်တာချီလိမ်မြို့နယ်ထိုင်းနိုင်ငံမဲဆိုင်မြို့ကြားကုံတွယ်ကြီးမှာကပ်ရောဂါကြောင့်ထိခိုက်မှုမဖြစ်အောင်စီစဉ်နေရလို့လဲတာချီလိမ်မြို့နယ်အုပ်ချုပ်ရေးမှူးဦးချမ်းမြင့်စောကပြောပါတယ်။
ကျွန်တော်တို့ကလည်းဟိုဘုံမှာပြင်ဆင်ကြောင်းပြန်ဆက်ပြီးတဲ့လို့ပဲဒီကတော့ကိုကြီးကြည့်လို့ပြန်ဆန်လို့ကျွန်တော်ဒီရောက်ဒီမှာဆိုလို့ရှိရင်ရောဂါပုံတွေ့လို့ပြီးတော့စားပြရတဲ့ကိစ္စအစီအောင်ဖြစ်တယ်ပေါ့နော်။ဒါပြည့်ကျွန်တော်ကမှဒါမျိုးမဖြစ်အောင်လို့သူတင်ကောက်ခွဲတဲ့သဘောနဲ့ဒီမှာလာဖို့မှဆက်တမ်းပြီးတော့ကိုယ်စီပူးတဲ့ရောင်းဝယ်ရဲ့ကာကမာတွေကိုဟိုကိုဗစ် -19 ဆက်သေးပြီးတဲ့သဘောပါပဲလေဟုတ်တယ်
စတင်မှာလာလေတုန်းကမြန်မာကုန်ကား6စီးပဲမဲဆိုင်မျိုးရဲဝင်ခွင့်ပေးရတဲ့အတွက်မြန်မာဘက်ကလည်းထိုင်းကုန်ကားတွေကိုအပြန်အလှန်ဝင်ခွင့်ကိုကန့်သတ်ခဲ့ပါတယ်။ဒါကြောင့်လည်းတရက်ကိုဆုံးရှုံးတဲ့ပမာဏဗန်းငွေတန်100ကျော်ရှိရလို့ထိုင်းကုန်တွေကခံမှန်းခဲ့ကြတာပါ။နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးမှာအဓိကလမ်းကြောင်းတွေတဲကတစ်ခုဖြစ်တဲ့ကရင်ပြည်နယ်မြဝတီနယ်ထိုင်းနိုင်ငံမဲဆောက်ကုန်သွယ်ရေးမှာတာမန်ကုန်တင်ကုန်ပို့အတွက်မြဝတီသရအမှတ်1ကိုအောက်တိုဘာလကုန်ပိုင်းကပဲပြန်ဖွင့်ပေးထားပါတယ်။ပုံမှန်ကုန်သွယ်ရေးကိုတော့မနေ့ကတနင်္လာနေ့ကစားခဲ့ကြောင်းလဲမြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေသာအောင်က VOA ကိုပြောပါတယ်
။ဟို23ရက်နေ့မှာမနေ့ကစပြီးတော့အဲသူ့အဖွဲ့ကိုကျွန်တော်တို့ကုန်သွယ်ရေးအတင်ပြအောင်ကုန်သွယ်ရေးတင်ပြချက်ပုံမှန်မူတည်ပြီးတော့ကျွန်တော်တို့ဘိုးတော်နေနဲ့သွားတဲ့စနစ်ကိုတော့မနေ့ကစလိုက်ပါခင်ဗျာ။ကုန်သွယ်ရေးဆောင်မှာပုံမှန်ကုန်သွယ်တဲ့စနစ်ပေါ့လက်ရှိကတော့ကျွန်တော်တို့တရားမှလောက်တာကြတော့ကုမ္ပဏီတင်သွင်းတင်ပို့တဲ့အခြေအနေမျိုးပဲရှိတာပေါ့ကုန်သွယ်မှုမသွားနိုင်ဘူးပေါ့။အဲ့ဒီကကုန်သွယ်မှုသွားနိုင်အောင်တော့ဒီကုန်သွယ်ဥပဒေကဏ္ဍကအစိုးရကိုတင်ပြပြီးတော့အစိုးရခုံးပြနေကုန်သွယ်ဥပဒေကဏ္ဍအစီအစဉ်နဲ့တွားနေတာပေါ့
။ကရင်ပြည်နယ်ကွန်ကရစ်ခရိုင်ဖျားသုံးစုနယ်စပ်ဂိတ်ပိတ်ထားတာကိုတော့ထိုင်းနိုင်ငံဘက်ကဒီလကုန်အထိတက်တန်းထိုးထားပြီးဒီလကုန်ရင်တော့သူတို့ဘက်ကဖြေလျှော့နိုင်ကြောင်းဖျားသုံးစုမျိုးနယ်အုပ်ချုပ်ရေးမှူးဦးကျော်စိုးက VOA ကိုပြောပါတယ်
။ဦးကတော့ကျွန်တော်တို့ဟိုဘက်အဖွဲ့ကြီးရဲ့အဖွဲ့မတွေ့ရတာဒီအခုကျွန်တော်တို့ကြားတာတော့ဒီလောက်ကုန်ရင်တော့ဟိုဘက်ကအဲကိုဗစ်ရောဂါနဲ့ပတ်သက်ပြီးဒီလကုန်ရင်တော့သူတို့စပြီးတော့အသွားလာကန့်လတ်မှုလျှော့ချမယ်လို့ပြောတယ်။လေကြီးရတော့ဟိုဒီဟိုဘက်ကြီးကတော့သွားလို့လာလို့မရဘူးလေဟိုဘက်ကလည်းသူကဖိတ်ထားတယ်ဗျ။
နေဆက်တီတာမှာသွာလာလို့ရှောင်းမှုတွေကိုထိုင်းနိုင်ငံကကန့်သတ်ထားတာကြောင့်ထိခိုက်မှုတွေကြုံနေရတဲ့ကုန်သွယ်မှုတွေပုံမှန်အခြေအနေပြန်ရောက်ဖို့ကုန်သွယ်တွေကဒီအပိုင်းအတွင်းအွန်လိုင်းကနေတွေ့ဆုံဆွေးနွေးဖို့လည်းစီစဉ်ထားကြပါသေးတယ်။2019-2020ဘဏ္ဍာနှစ်မှာထိုင်းမြန်မာနေဆက်ကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်9000ကျော်ရှိခဲ့ပြီးမြန်မာနိုင်ငံကပို့ကုန်ပမာဏတန်ပေါင်း3000ကျော်ရှိခဲ့ကြောင်းလည်းမြန်မာနိုင်ငံကုန်သွယ်ရေးဝန်ကြီးဌာနရဲ့စာရင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇော်ထပ်ပါ VOA ကိုသတင်းပေးပို့လိုက်တာပ
ါ။ကိုဗစ်ကရောဂါကာလဝင်ထွက်သွားလာမှုတွေပိတ်ထားတဲ့မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံကန်စနဘူရီခရိုင်မှာတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား50နီးပါးဖမ်းဆီးခံရတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။ကာယရောဂါကူးစက်မှုတွေကြောင့်လုံခြုံရေးတင်းကျပ်ထားတဲ့ကန်စနဘူရီခရိုင်ဖျားသုံးစုဒေသမှာတရားမဝင်နယ်စပ်တောလမ်းတွေကနေဝင်လာတဲ့မြန်မာနိုင်ငံသားတွေကိုထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကဒီကနေ့အစောပိုင်းမှာပဲဖမ်းဆီးခဲ့တာပါ။ထိုင်းနိုင်ငံနယ်စပ်မှာလူမာကိုပွဲစားတွေလာခေါ်မှာကိုစောင့်ဆိုင်းနေကြတဲ့မြန်မာနိုင်ငံသား50နီးပါးပါဝင်တဲ့အုပ်စုနှစ်စုကိုကင်းလဲ့နေတဲ့ထိုင်းနယ်သားဆောင်တပ်ဖွဲ့တွေကတွေးရှိပြီးဖမ်းဆီးခဲ့တာဖြစ်တယ်လို့လည်း AAC လုံတမားကူညီအဖွဲ့ကကိုရဲမင်းကပြောပြပါဗျ။အ
ားတော့ဒီနေ့ထူးခြားဖြစ်စဉ်ပေါ့နော်ကျွန်တော်တို့ဒီနယ်စပ်ကျွန်တော်တို့ဒီထိုင်းနိုင်ငံတဲ့ကိုကျွန်တော်တို့ဒီအောက်လန်းနေပြီးတော့ဒီ UK ရေပေါ့နော်လူမာကိုသားတွေနဲ့ချိတ်ဆက်ပြီးတော့ဝင်ရောက်လာတဲ့မြန်မာပြည်သားအားလုံး48ဦးပေါ့နော်48ဦးဖမ်းဆီးနေတယ်လို့သိရတယ်။အဲဒီ49ဦးကလည်းဟိုတနေရာထဲမှာဖမ်းမိရမှာမဟုတ်ဘူး။
ကျွန်တော်တို့ဒီထိုင်းနိုင်ငံနဲ့ကိုကျွန်တော်တို့ဖွဲ့ကတနေရတဖွဲ့ရတနေရအရင်ဖွဲ့ကလူ20ခုဒီနေ့တည့်ရတဲ့မှာတပြိုင်တည်းကျွန်တော်တို့ဖမ်းမိတယ်လို့သိရတယ်။ဖမ်းမိချိန်မှာမြန်မာနိုင်ငံကတချို့ထပ်ပြေးသွားခဲ့ပြီမဲ့အမျိုးသမီးတွေနဲ့မိသားစုတွေကတော့အဖမ်းခံခဲ့ကြောင်းကိုလည်းဒေသခံနေကြားဆောင်တက်မှု
စုပကစ်စချာရောင်ကပြည်နောက်တွေကိုပြောကြခဲ့ကြောင်းထိုင်းသတင်းတွေမှာဖော်ပြကြပါရယ်။ကယောဂါကာလနေဆက်ဒေသတွေမှာလုံခြုံရေးတင်းကျပ်ထားပေမဲ့လူမောင်ကိုပွဲစားတွေနဲ့ထိုင်းနိုင်ငံတဲ့ဝင်ရောက်ဖို့စူးစမ်းသူတွေရှိနေစေဖြစ်တယ်လို့လည်းအလုံသမားရေးလှုပ်ရှားသူကိုရဲမင်းကပြောပြပါရယ်။ဟုတ်ကဲ့အဓိကကတို့ခုလိုမျိုးကုင်းလာရခြင်းအကြောင်းရင်းကတော့ဒီလူပွဲစားတွေအနေနဲ့တစ်ဆင့်ကျွန်တော ဒီလိုကြီးလေဒီမောင်ဟိုကွဲသားတွေက
ကျွန်တော်တို့ဒီလူကြီးတွေဒီမောင်ဟိုကွဲသားတွေကကျွန်တော်တို့ပြည်တွင်းရရေညွှန်ပြီးသားတွေပုံစံမျိုးစုံနဲ့ကျွန်တော်တို့မိဆွေပြီးတော့ခေါ်ကြတာ။နေဆက်အဝင်ထွက်ပိတ်ထားတာကိုမသိခဲ့သလိုထိုင်းနိုင်ငံမှာပုံမှန်အတိုင်းအလုပ်လုပ်နိုင်ပြီလို့ပွဲစားတွေကပြောဆိုခဲ့တာကြောင့်အကျိုးဆောင်ကထိုင်းဘက်ဝင်1000ချက်ထောင်ထိပေးပြီးလာခဲ့ရတယ်လို့လည်းဖန်စီခံရသူမြန်မာမျိုးသမီးတဦးကထွက်ဆိုခ ပြောပါရဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကဂျွန်လာထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူကုန်မှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်မှုတိုက်ဖြတ်ရေးအတွက်ထိတိယယောက်ဆောင်ရွက်မှုရှိတဲ့အနေဆုံးအဆင့်နိုင်ငံစီးရင်မှာထည့်သွင်းဖို့ပြခဲ့တာပါမြန်မာနိုင်ငံသားတွေနဲ့ဆက်ဆက်တဲ့လူမောင်ခုံမှုတွေရှိနေတဲ့ထိုင်းနိုင်ငံကတော့တရားတူ
ဆောင်ရှိအစဉ်ထဲမှာပဲထည့်သွင်းထားတဲ့ဖြစ်ပါတယ်။ကျွန်မမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။ကျွန်တော်ညောင်ဝင်းအောင်ပါ။ကိုဗစ်-19ရောဂါပိုးရှိသူတွေကိုရှာဖွေရမှာအနံ့ခံခွေးတွေကမယုံနိုင်တော့အောင်အထူးကြဖော်ထုတ်နိုင်လာတာတွေ့ရပါတယ်။ကိုးစီ-ED မီးနာဆိုတဲ့ခွေးကြီး၃ခန်းကတော့ကိုဗစ်ကာကွယ်ရေးမှာဖင်လန်နိုင်ငံရဲ့နောက်ဆုံးပေါ်လက်နက်တွေဖြစ်လာ We have done like 16,000-17,000 PCR tests.
လေးစိမ်းမှာ PCR စမ်းသပ်စစ်ဆေးမှုပေါင်း1,900ထောင်လောက်လုပ်ပြီးပါပြီ။ကိုဗစ်ပိုးတွေ့သူတိရကိုင်းနှုန်းအောက်မှာသာရှိပါတယ်။အနက်ခံခွေးတွေသုံးပြီးစစ်ဆေးကြည့်တော့လေပိုးတွေ့သူအရေအတွက်ကအတူတူလောက်ပါပဲ။ရလကဘာမှမကွာခြားပါဘူးလို့သူမျိုးတော်ဝန်ကပြောသွားတာပါ။တကယ်တော့နှာခေါင်းအာခေါင်တိုးပတ်နဲ့စစ်တာတဲ့စာရင်ခွေးနဲ့အနက်ခံစစ်တာကပိုတိကျတယ်လို့တော့တချို့သူတွေဒီကဆိုပါတယ်။ ne anang khan ne santa mu tuk khu lou ni ba de
nose is absolutely astounding in terms of
tuk khu ko anang khan sha de a kha kwe ye na khong ga taik ko an a tin mu kaung ma de upama bya olympic pyan pwe ga ye ku kan ni na khu sa lawt the ma ta ja ta zon pit the lai a ra ko ya aw anang khan sha nai ne tabaw ba be lo pa mawk kha lo kan ga pyo daw ba de Quiddy got Covid Bogo and Nankan Porto and Bamalalu, Bamaga, Luganga, Sadin, Santa Kevari.
Self is the change in our body.
Bernas Bogo, Damaga, Luria, Kanaguma, Ananda, Jongle, Larago. Quiddy got Nankan be denied by a loop, your body. American be Dane, Philane, Lebanon, Sade, Cabaninga, and Tom Yamyama. Covid Boshi Machi, Quiddy go, Tombi, Shafui, Porto, Nambo, Santa Nirava. Majagin Yaladi, Topola, Melu, Yoniavari. အကယ်၍ဒီနည်းနဲ့အောင်မြင်ခဲ့ရင်အနန့်ခံခွေးတွေကိုတကမ္ဘာလုံးမှာအသုံးပြုလာကြမှာဖြစ်ပါလေ။ လူသားလူတွေရဲ့လုံးရဲ့အကြီးဆုံးစိန်ခေါ်မှုဖြစ်တဲ့ကိုဗစ်တက်ဖြန့်ရေးမှာလူတွေရဲ့အကောင်းဆုံးအဖော်ဖြစ်တဲ့ဒီခွေးတွေကိုမကြခင်အသုံးပြုလာကြတော့မှာဖြစ်ပါတယ်ခင်ဗျာ။
American Day Regional Union Data Season ago, American Piazu, Washington Murogani, Tolan Benivari. American Piazu, COVID 19 Yoga, Kusapi and Wamu, Yevo Chinitown, POE Regional Yotan Season ago, Jayi Bones and Piangu, Tolan Beniama. Radio Season ago, Menet Tonagani, Konanai Tine, Nagonagani, Senai Tinimare, Tolan Benivari. Union Data Season ago,
နေစဉ်ညခွန်နာရီကနေခွန်နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါဗျ။ဗီအိုအေရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့ဖြင့်ဗီအိုအေ ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကပြောပါတယ်ဒီဖြစ်ရဟာမြန်မာလူအဖွဲ့အစည်းမှာလုံးဝမဖြစ်တဲ့ကိစ္စတစ်ခုဖြစ်တယ်လို့စကိုင်းမျိုးသားပါတီ ANP ရဲ့ဘူဝါရာရေးအဦးဆောင်ကော်မတီဝင်မြောက်ဦးမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဦးလာစောကပြောပါတယ်အေအေဖွဲ့ကဖန်စီထားတဲ့ NLD
ဒါနိုင်ငံရေးအကြံဖက်မှုလို့လည်းပြောကြပါတယ်ဆိုတော့ဆရာတော်တော်များများအခုဥထိုက်စော်လောက်ကြံခံရတဲ့ဖြစ်ရတဲ့ပတ်သက်ပြီးတော့ဆရာတို့နောက်ဆုံးဘာအချက်လက်များသိထားပြီးပါပြီလဲဆိုတာစစ်ဆေးနေတာရောရှိပါပြီလားရဲ့တပ်ဖွဲ့ကတောင်းရှိရသူတွေအနေနဲ့က
အထူးဆုံးရေးအဖွဲ့နဲ့စစ်ဆေးနေတာတော့သိပါတယ်ဆိုတော့ဆုံးရှုံးတဲ့ကာလဆိုတော့အဲအချက်လက်များမထုတ်ပြန်လို့ကျွန်တော်တို့အသိရှိရတ
တခုပဲเนาะကျွန်တော်တို့ဟိုမြန်မာသမိုင်းမှာလဲကျွန်တော်တို့ဘိုးရောင်ဆန်းကျွန်တော်တို့အမတန်လေးစားရှိခင်ရတယ်เนาะဘိုးရောင်ဆန်းလှုပ်ချင်တဲ့ကိစ္စတော့နောက်ဆက်တွဲဒီကအရင်တော့လည်းဒုက္ခဆပ်ဘလခင်မှာလဲဒါမျိုးတွေဖြစ်တယ်လို့ကြားဦးတယ်เนาะအခုလဲဒါမျိုးဖြစ်တယ်ဆိုတာဒါမှမဟုတ်ပြီးတော့ကျွန်တော်တို့ကောင်းတော့ကျွန်တော်တို့မြို့သားပြန်လဲသိမြင်ပြီးနေတဲ့ကိစ္စဒီတရားဥပဒေစုံမှုဆိုတာလဲကျွန်တော်ဒီမိုကရေစီရဲ့ဒါအတက်ပဲအဲ့လိုဖြစ်တဲ့ခါလာတခုမှာဒါမျိုးဖြစ်တယ်ဆိုတာကတော့ကျွန်တော်တို့ဘလို့မှလက်ခံနိုင်ကြချောင်းမရှိဘူး။ဟောအဲ့တော့ကျွန်တော်တို့ကတော့ဒါမိသားစုတစ်ခုအတွက်ဆုံးဖြတ်မှုသာမဟုတ်ဘူး။ကျွန်တော်ဒီမိုကရေစီ transition တစ်ခုမှလည်းဒါအများကြီးစိတ်အနှောက်အယှက်ဖြစ်เสียရပေါ့လေကျွန်တော်တို့ဘလို့မှဘလို့မှကိုကျွန်တော်ဟိုအစားထိုးလို့မရတဲ့ဆုံးဖြတ်တစ်ခုပဲ။ဒါလူတယောက်လူတယောက်တည်တဲ့ကိစ္စမဟုတ်ဘူး။ဒါကျွန်တော် system တစ်ခုမှဘောကဒါတစ်ခုခုကျွန်တော်လွဲမှားတော့လို့မဖြစ်သေးတာလည်းဖြစ်တယ်ဆိုတော့အားမျိုးပဲကျွန်တော်မြင်ပါတယ်ဒါဘုရောကျွန်တော်တို့အရင်တော့လည်းအများကြီးဖြစ်ခဲ့ကြပြီဆိုတော့နောက်မဖြစ်အောင်ပဲကျွန်တော်တို့ဘယ်လိုလုပ်ကြမလဲဆိုတာပဲကျွန်တော်တို့ဒါသင်ခန်းစာယူကြပါပဲ
ဟုတ်ကဲ့ဒါနဲ့တစ်ဆက်တည်းပဲကျွန်တော်နောက်တစ်ခုကကြတော့အခုချိန်ထိအဖမ်းခံထားရစေဖြစ်တဲ့ NLD လွတ်တော်ကိုယ်စားလှယ်လောင်း၃ရောက်ရခိုင်မှာအဖမ်းခံထားရတာပေါ့နော်ဒီလွတ်တော်ကိုယ်စားလှယ်လောင်းတွေလွတ်မြောက်ရေးနဲ့ပတ်သက်ပြီးတော့ရောဘလောက်အထိလမ်းစာအလားအလာပေါ်လာပါပြီလဲဆရာ
ထိုက်ပြနေလို့တော့လမ်းစာပေါ်တယ်လို့ပြောလို့ရပါတယ်။ဘာလို့ဆိုတော့ကျွန်တော်အေအဖွဲ့ကနေပြီးတော့ဒီကိုယ်စားလှယ်လောင်း၃ဦးကိုเนาะကျွန်တော်တို့အဖွဲ့ချုပ်ကဥပဒေနဲ့ဒီဖန်တီးကျင်းချထားတဲ့ရှင်းသားတွေကိုလွှတ်ပေးမယ်ဆိုရင်အဲသူတို့ပြန်လွှတ်ပေးမယ်ဆိုတော့တမ်းချက်တွေပေါ်လာတယ်။ဒါလည်းကျွန်တော်တို့အနေနဲ့ဒါအခွင့်အလမ်းတစ်ခုမျိုးတော့ဒီစားပါတယ်တို့တော့ကျွန်တော်တို့ဒီအခွင့်အလမ်းကတော့ကျွန်တော်တို့အဲရယူနေနိုင်မှာပေါ့။အဲတော့မရနိုင်တဲ့အကြောင်းပထမအချိန်လုံးကကျွန်တော်အေးအေးရဲ့တောင်းဆိုချက်မှာဒီနှစ်ဖက်လုံးကိုသူကသုံးသပ်မြအဖြစ်ပေါ်ပြထားပါလား။အဲဒါမဖြစ်နိုင်ပါဘူး။ကျွန်တော်သုံးသပ်မဟုတ်ပါဘူး။နော်ကျွန်တော်ကုသလေလောက်သုံးကလည်းသုံးသပ်မဟုတ်ဘူး။ဥပဒေနဲ့အညီပြစ်ပေးထားတဲ့ဒီကရလည်းသုံးသပ်မဟုတ်ပါဘူး။နောက်တစ်ခါကျွန်တော်တို့ဒုတိယအချိန်ကျတော့နိုင်ဒီသကလုံးအဆုံးလုံးကစဒီဖွဲ့ရတော့ဘယ်လိုစိုက်ရလဲတွေ့ပါလေဒါကောင်းလို့လေဒါအလားအလာတစ်ခုလို့လောကကြီးစပါလေ2020ယူကောက်ပွဲကိုအသီးမှတ်ပြုထားတာလေရှင်းပြပါလေ
ကျွန်တော်ကကျွန်တော်မှာပကတိအခြေအနေလေးတွေရပါဘူး။နော်အဲ့ဒါကဒါလဲဆိုတော့ကျွန်တော်တို့ဒီအိဖွဲ့စားထဲမှာပါတဲ့ဒီရေကောက်ပွဲပြန်ကျင်းပလို့ဆိုတာကြပြရေကောက်ပွဲကျင်းပခြင်းဆိုင်ရာနော်အတန်တတ်ရှိပါတယ်။နောက်တစ်ခါကျွန်တော်တို့ဒီကိုယ်စားလှောင်းတုံးဆိုပြန်လှုပ်ပေးမှုကိစ္စဟာကျွန်တော်အေးအေးနဲ့ကျွန်တော်ညီနိုင်စနစ်ကိုရှိပါဘူး။ဘာလို့ဆိုတော့ပကတိလက်ရာအေးအေးဟာကျန်းပဲ ကျွန်တော်ဒီမှာဆိုရင်ချစ်ချက်ပြည့်စုံတာသူမြင့်ဒီကိုယ်စားလှယ်အောင်ဆုံးကိုဖန်ဆင်းထားတာအခြားသောတော့ရတနာလေးဖန်ဆင်းထားတာလေဆိုတဲ့ဒရင်းနဲ့အတွက်အဲ့ဒါတွေကိုလုပ်ပြလိုက်လို့ဆိုရင်ကျွန်တော်လက်နဲ့မဲ့တော့ပြည်သူများကိုတော့လက်နဲ့ဂိုင်းပြီးတော့ဖန်ဆင်းသိမ့်သိမ့်ရှင်းနေတာဟာဒါဟာတော့အကျံဖက်မှုမှာအကျုံးဝင်ပါတယ်အကျံဖက်ရှင်ရပယ်ရှက်ပြီးတဲ့နောက်မှာနိုင်င
ပါလေတော့အပြုတော့ဆောင်တော့အားဖြင့်တော့သူတို့တောင်းဆိုတဲ့နိုင်ငံရေးအစဉ်အလာတွေကိုပြန်ပြီးစုံစမ်းလိုက်လို့ရောရဲ့အပြုတခုခုလုပ်ပေးနိုင်ရဲ့အခြေအနေရှိပါဟုတ်ကဲ့ဆိုတော့ဦးသားဆိုဒီလိုတော့ကိုယ်စားလှယ်လောင်းသုံးဦးအဖမ်းခံရတဲ့ဖြစ်ရတဲ့ပတ်သက်ပြီးတော့ဆရာဘက်ကတစုံတစ်ခုမြန်မပြောခဲ့ဘူးလားပြောခဲ့တာရှိပါသလား
ကျွန်တော်တို့ကတော့လေ ဟိုလူတော်ကိုယ်စားလှယ်လောင်းသုံးအဖမ်းခံရတဲ့တော်ကျွန်တော်တို့လူသားချင်းစာနာထောက်ထားမှုအနေနဲ့ကျွန်တော်စိတ်မကောင်းဘူးဘသူဖမ်းခံမှလည်းစိတ်မကောင်းဘူးဟောအဲ့တော့ပြဿနာတွေကအမတန်ရှုပ်ထွေးတဲ့ကာလတခုနော်ဥပဒေကြောင်းရာတရားဥပဒေစိုးမိုးရာအများကြီးဖြစ်တဲ့ခါမှာနောက်တစ်ခုကပြည်တွင်းစစ်ပွဲပေါ့နော်ပြည်တွင်းစစ်လို့ပြောရလဲမကြိုက်တဲ့လူရှိတယ်ပေါ့နော်စီးရေးပဋိပက္ခတင့်မှန်နေတဲ့ mahu. Nenek ayah tua si dia ro, turu belu sanu ne lodar ro jono mati u. Tapi, jono ro demokrasi bounder lalu dia dodo, dodo kudile surah. Nenek ayah sanu ya surah, legitimasi bukti dia bono. Tapi turu ro, lulu ya lulu ni lain ne, dah turu amie bono, jono ni lah. Tapi, jono ro dodo kudile, ene ni tak kalle, turu ye, u. Tutup kosle, parti ini, no tidak saya kuasa juga lude lupa ni lain le. Tapi, kita naya show file khamari aja ni boleh jadi. No, kubeh kalau pio pun, dia kalau pio macam ni. Cenoru aro, tiga sahaja, aje lo cile. Tapi, tadi di sahaya tu, cenoru yang jemu di sahaya tu, di lalu di sahaya tu, tiga sahaja cenoru aro, siapa mesti ni no. No, sesabi kalau buang sahaja domel eh, tapi kalau lupa leh sahaja jangan mudi deh. Tapi di jalan mah, terkubu, aisyu dok kudeleri ye, no, terkelo tiba mu terkubu nasawa khamu terkubu cete sahaja no, dia orang desanya luda bertawan juali men. Aiyoh, jangan orang kono bibi lile pisesine, di jangan di Tutup yang kita bawa, hobe kapiol le, niai kapiol ini le, hobe kalau itu channel lu fancy kan, kita ni niai kapiol ini macam ni, dah, tu lima mahu, ayo, dihalu kapiol itu, channel, kita biro, perlu account solo yang mana, terkelo dijar eh mah, terkuku fauci biro, terkuku tikai macam tu, tikai muda tu, terasa yang pasiga, tahu yang ni mah, ayo dihalu itu, channel omel lu biro, kita biro. Jangan jangan tinggal tambah sama hubungan. Sisa belok jono. Kau nunggu lo luncur malay. Now di luar itu belu amat hasil pinai malay surau abe. Jono lo pobi letu jamal lo jono ni barai.
Okay. Ramu ni surau di juga boleh tian cinta ye kisah ni pada belok. Sebab apa? Ia jadi belok surau ini jono lo letu barai. Now jangan jatuh dalu baru sih. Sebelah di juga boleh cinta ya di ni hari mah juga boleh cinta bu. Allah Allah. Belau ati jenuh lu nyolin lu jangan macam ni ada orang
ni. Kalau jenuh belau ni, jenjing belau ni, baru ni je. No, juga boleh ubri ye, agam tak bangsi. No, ubri tu kuah, alun si belau, mesti jangan sampai jauh falu dia bau. Ubri semua ni nengam ha, di ubri ha, kiri mesti nampu sini, lu tau ga, jenbi mac jenuh lu selesai sampai lu jauh. Nampak ha, jenuh lu ulah tu belau tu ada lu bau. Jenuh lu di juga boleh cipta me. Meri masih dia lumayan ni cium, tangan dia tak kuat macam apa, kalau tak kuat macam dia ni amarama, dong jalur ရေးပါတဲ့နိုင်ငံရေးပါတီကိုရဲ့ကိုယ်စားလှယ်လောင်းရဲ့လုံခြုံမှုရှိပါတယ်။အဲတော့ကျွန်တော်တို့လုံခြုံမှုဆိုတာမှာဘယ်လောက်ထိတောင်စဉ်းစားရလဲဆိုရင်နော်ကျွန်တော်တို့ဒီမဲလာပေးတဲ့လူတွေရှင်ပြိုင်တဲ့လူတွေရဲ့လွတ်လပ်စွာနော်မဲဆွဲကြီးအောင်ဝင်နော်နောက်ပြီးတော့ဒီရွေးကောက်ပွဲကိုကြီးကြပ်ကျင်းပပေးတဲ့ကော်မရှင်အဖွဲ့ဝင်လေးအုံချုပ်ကြီးအဖွဲ့ဝင်လေးတို့ရဲ့လုံခြုံမှုဒါတွေအကုန်အရေးကြီးပါတယ်။နော်အထူးဖြင့်မောင်တော်မှာဆိုရင်တော့အုပ်ချုပ်ရေးမှု90လောက်ဖြစ်သွားတာပါ။မင်းပြမှာဆိုရင်90ပါ။နော်ရေးဖို့မှာဆိုရင်40လောက်ဖြစ်သွားပါ။အဲ့ဒီလိုအုပ်ချုပ်ရေးရပြက်ပြားနေတဲ့အချိန်ဘယ်လိုလုပ်ကြည့်ကျွန်တော်တို့ကွန်ရှင်လေးကျွန်တော်တို့နော်တောင်းယူနိုင်လို့မဲလာပေးမယ့်လူတွေကိုဘယ်သူကတောင်းယူမလို့နော်နောက်ပြီးအခုဒီတောင်းခွင့်ကနမူနာပြပေးတဲ့နော်ကိုယ်စလေလောင်းနေတဲ့လူတွေကိုဘယ်သူကတောင်းယူမလို့တိုက်ပွဲမဖြစ်ရရမပြီးပါဘူး။လွတ်လပ်ပြီးတရားမျှတဲ့နိုင်ငံရေးပါတီအားလုံးအားနော်ညီညွတ်သွားပြည်စွာမဲဆွဲစည်းရုံးကိုရှိရမယ်ဆိုတဲ့အခြေအနေဒါမျိုးပါ
ဟုတ်ကဲ့ဆရာဒီဆိုတော့ကျွန်တော်တင်းတိတ်ဖြစ်နေချင်ပါတယ်ဆိုတော့ဥမာအေးအေးနဲ့တက်မတော်ကနေပြီးတော့ဆရာဦးနာပြောတဲ့လုံခြုံရေးအခြေအနေကြီးအားလုံးကိုအခိုင်အမာအာမခံမယ်ဆိုကြပါစို့လုံခြုံရေးယူပေးမယ်ဒီရုပ်ောက်ပဲကိုကြီးကြဲမယ်လူတွေအတွက်ကောမဲလာပေးမယ်လူတွေအတွက်ကောကိုယ်စားလှယ်လောင်းတွေအတွက်ကောဘာမှအထင်အခိုင်မရှိရလဲဖြစ်အောင်တို့ကအခိုင်အမာတာဝန်ယူမယ်ဆိုရင်ဟောဆရာ
ကျွန်တော်ပြောပြပါဘူးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အခြေအနေဆိုတာရှိပါသေးတယ်နော်ကျွန်တော်တို့ဒီကိုယ်စားလှယ်လောင်းသုံးဦးဖန်ပြီးထားခြင်းဟာဦးလာစုကတော့မဆိုင်ဘူးဒီသားနဲ့လည်းဆိုင်ရဆိုပေမဲ့ဒါကကိုယ်စားလှယ်လောင်းသုံးဦးပေါ်မှာချိန်ချောက်နေတဲ့ရိတ်ချိုးနေတဲ့တော့တော့ဘူးမှရင်းနေရမှာပေါ့
ဟုတ်ကဲ့ဆိုတော့ဦးလာဆိုခုနဒေါက်တာမျိုးညွန့်ပြောသလိုမျိုးအခြေအနေကိုဆရာဘယ်လိုသဘောရပါသလဲဒေါက်တာမျိုးညွန့်ဘက်ကဒီလိုမြင်တဲ့ဒီလိုသဘောထားတဲ့အပေါ်မှာဆရာဦးလာစောတို့ဘက်ကရောဘယ်လိုသဘောထားရှိပါသလဲခင်ဗျာ
ငါအဲ့တော့ရခိုင်ပါတီနဲ့ဒူအင်းနေရီကိုရန်တိုက်ပေးသလိုဖြစ်နေပြီနော်အဲ့ဒီအရာကြီးကဘယ်လိုမှချင်းလို့ရမှာမဟုတ်ဘူးနောက်တစ်ခုကဒေါက်တာမျိုးညွန့်ဟာရခိုင်ပြည်ရဲ့ ground မှာရှိတဲ့ reality ကိုသူမသိဘူးသိဘူးဒါဘလို့မှသိမသိနိုင်ဘူးเนาะအဲ့တော့ရေကောက်ပွဲကော်မရှင်အနေနဲ့ဆုံးဖြတ်ရမယ်နောက်တစ်ခုကဒေါက်တာမြွန်းညွန့်ဟာရေကောက်ပွဲကော်မရှင်ရအပေါ်ကလာအဲ့တော့ဒီလိုလက်ညောင်းပြီးပြီးနှပ်ပြီးတာမျိုးတော့ကျွန်တော်မကြိုက်ဘူးဒါရေကောက်ပွဲကော်မရှင်ကပွင့်ပွင့်လင်းလင်းဆုံးဖြတ်ရမှာเนาะလူယုံရေးကိစ္စဒေါက်တာမြွန်းညွန့်မသိနိုင်ဘူးဘလို့မှမသိနိုင်ဘူးရခိုင်ပြည်နေသားအနှံ့ကိုလည်းသူမရောက်ဘူးအောက်ရှင်မှာအခုဘလို့ဖြစ်လဲကျွန်တော်အောက်ရှင်မှာဘာတွေဖြစ်နေတယ်လဲကျွန်တော်ပြောတတ်တယ်အောက်ရှင်မှာမြောက်မှာဘလို့ဖြစ်နေတယ်လဲနော်မြေချောင်းမှာဘလို့ဖြစ်နေတယ်လဲကျွန်တော်တစုံကြသိတယ်ဒေါက်တာညွန့်ညွန့်ကျွန်တော်လောက်မသိနိုင်ဘူးအဲ့တော့အဲ့ဒီကိစ္စမှာဒေါက်တာညွန့်ညွန့်နှစ်ချောင်းပေးစရာမလိုဘူးအဲ့ဒီဆက်ချောင်းပေးတာကိုကျွန်တော်ညင်းနေရင်လဲဒေါက်တာညွန့်ရဲ့ကျွန်တော်ကြားထဲမှာအယုံကြည်မှုပြက်ကြပဲရှိတယ်။ဘာလို့ဆိုတော့ရေရှင်မှာကျွန်တော်လုရမှာလည်းအများကြီးရှိတယ်။အဲ့တော့ဒီကိစ္စဟာအငင်းပေါ်စရာမရှိဘူး။အဲ့တော့ဒေါက်တာညွန့်ညော့အနေနဲ့လည်းယူကော့ပွဲကော်မရှယ်အပေါ်ကနေပြီးတော့ဖော်ကပြောစရာမရှိဘူး။ဒါယူကော့ပွဲကော်မရှယ်ကဆုံးဖြတ်ရဲ့ကိစ္စမှာအဲ့တော့ဒီခိုင်ပြည်ဒီမှာလုံခြုံမှုရှိတဲ့ကိစ္စဟိုရက်ကြီးကြေရောအုပ်စုတွေရက်ပေါ်အုပ်စုတွေကိစ္စတွေဆိုတာဒါဟို policy ဘိုင်းရပြောရင်ဆိုရင်တော့ဒါအချက်လက်တစ်ခုပဲအဲ့တော့ကျွန်တော်ဒါပဲပြောချင်တယ်အဲ့တော့ဘာသာမပြောပါနဲ့ရုပ်ကောက်ပွဲကော်မရှင်ဆုံးဖြတ်ပါတခိုင်ပြည်မှာရုပ်ကောက်ပွဲမလုပ်ဘူးဆိုလဲရတယ်လုံးမယ်ဆိုရင်လည်းကောင်းပါတယ်ဒါပေမဲ့ကျွန်တော်တို့အနာဂတ် Federal နိုင်ငံတည်တည်ဆောင်ရဲ့အတွက်တော့ရှင်းဝေရခြုံငုံစဉ်းစားပြီးတော့အဲ့ဒီတော့သဘောရတွေကိုပျော့ပျော့ပြောင်းပြောင်းစဉ်းစားပါလို့ပဲဒေါက်တာမျိုးရံကိုကျွန်တော်ချန်ပီးချင်
းဟုတ်ကဲ့ဆရာကကရန်တိုက်တယ်ပြောလို့ကျွန်တော်တို့ကတခါတလေဆွေးနွေးတဲ့အခါမှာနှစ်ဖက်သဘောထားမတူတဲ့အခါမှာဟလာတာမန်အမြင်နဲ့ဆိုရင်ဒါရန်တိုက်တယ်လို့ဖြစ်တယ်လို့ပြောလို့ရတယ်ဆိုပေမဲ့သဘောထားအမြင်မျိုးကိုပွန့်ပွန့်လင်းလင်းလူတွေသိအောင်အဓိကတော့ကျွန်တော်တို့ဟလာအများပြည်သူသိအောင်ပေါ့အများပြည်သူအနေနဲ့ဒီသဘောထားအမြင်မျိုးကိုပွန့်ပွန့်လင်းလင်းမှန်မှန်ကန်ကန်သိတဲ့အခါကျတော့မှသူတို့အနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်ကိုချနိုင်မှာပေါ့နော်ဒါကျွန်တော်တို့ရဲ့အခန့်အကဏ္ဍဖြစ်ပါတယ်ဆိုတော့ဒီကျွန်တော်ရှေ့မိကုန်တစ်ခုကိုဆက်မသွားခင်မှာဆရာတော်မျိုးညွန့်ကိုဒီဦးလာဆောပြောတာနဲ့ပတ်သက်ပြီးတော့ဆရာကိုတုံ့ပြန်ဖို့အတွက်အခွင့်အရေးပြောမယ်ဆရာတော်မျိုးညွန့်ပါများတုံ့ပြန်ချင်ပါတယ
်ဒါကတော့ကျွန်တော်တို့အပေါ်မှာနားလည်မှုတွေတာလို့ပဲကျွန်တော်ထင်ပါတယ်နော်ကျွန်တော်တို့ဒိုင်းနိုင်ကြီးကိုရီနဲ့ကြားထဲမှာနားလည်မှုတွေတာပဲအခုမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာကြီးရဲ့အဓိကသိမိလို့ထင်ပါတယ်ခင်ဗျာကျွန်တော်ဟာနော်ရွေးကောက်ပွဲကော်မရှင်ကဘယ်လိုလုပ်ဆောင်နေလဲဆိုတဲ့အကြောင်းကိုပြောပါဦးကျွန်တော်ပါတီရဲ့ င်းသုံးသပ်ချက်ကိုကျွန်တော်ပြောတာပါဖြစ်နိုင်ပြီးအချက်လက်တွေကျွန်တော်တို့စုဆောင်ရတဲ့အချက်လက်တွေကိုကိုယ်ကလည်းပြောတာပဲဖြစ်ပါလေဘယ်ဒီဆုံးတယောက်ကမှဆက်ဆွဲတာလည်းမရှိပါဘူးဘ ᱹ ဒုကမှလည်းကျွန်တော်ပြောတဲ့အတိုင်းလိုက်ပါဖို့ဆိုတော့နှစ်ကြောင်းလည်းပြီးပါတာမရှိပါဘူ
းဟုတ်ကဲ့တော်တော်စင်ကျွန်တော်တို့ဒါ fair play ဖြစ်ပြီလို့ကျွန်တော်ယူဆပါတယ်ဆိုကျွန်တော်ရှေ့ကိုဆက်သွားလိုက်ချင်ပါတယ် NLD အနေနဲ့ကလာတိုင်းနာပါတီတွေကိုရုပ်ပေါ်ပြည်ပချင်းတိတ်နေကြခင်ပါပဲဥပပေါင်းလှူဆောင်မှုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဥပပေါင်းလှူဆောင်မှုဆိုပြီးတော့စာပို့ပါတယ်အဲ့လိုပို့တဲ့အခါမှာလူတွေအတွေးထဲမှာခန်းစားချက်ထဲမှာကျွန်တော်အသုံးထုတ်ရဆိုအဘီပေါ့နော်ရေခုံသွားတယ်စိတ်လှူရှားသွားတယ်ဟာ NLD ဘက်ကဒါခြေလန်းဆဆန်းလာပြီပေါ့တိုင်းနာတွေနဲ့ပါတီတွေနဲ့ဥပပေါင်းဆောင်ရဖို့ဆိုဒါပေမဲ့အဲ့ဒီစာထုတ်ပြီးနောက်ပိုင်းမှာလှူရှားမှုကမတွေ့ရတဲ့လောက်ဖြစ်ပါတယ်တိုင်းနာပါတီဘက်ကသဘောထားကြီးလဲကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဆရာတော်မျိုးညွန်ဒီစာရဲ့နောက်ဆက်တွဲဘယ်လိုလုပ်ရက်ပြီးစတင်လှူဆောင်တာရှိနေပါပြီလဲခင်ဗျာ
ကျွန်တော်တို့ရွေးကောက်ပွဲပြီးတဲ့အခါမှာเนาะကျွန်တော်တို့အဲတမတော်ကလည်းငင်းငယ်ကြီးဆွေးနွေးဖို့ဆိုပြီးအခွင့်ပေးလိုက်ပါတယ်အဲ့တော့ကျွန်တော်တို့ကလည်းငင်းငယ်ကြီးအတွက်နောက်ပြီးတော့ဒီငင်းငယ်ကြီးကဖြစ်လာမဲ့เนาะဒီမိုကရေစီဖက်ဒရယ်ပေါ်လေးကျွန်တော်ခေါ်ရဒီပြည်တော်စုအတွက်ဆိုရင်လက်ရှိဖွဲ့စည်းပုံရှိတာဥပဒေနဲ့ကာကွယ်ရေးမရှိတော့ဘူးအဲ့တော့အဲ့ဒါလေးပြင်ဆင်မှုအတွက်ဆိုရင်အရေးကြီးဆုံးကကျွန်တော်ရည်မှန်းချက်တူတဲ့တိုင်းနာနိုင်ငံရေးပါတီအားလုံးကြီးငယ်မှာဘူးเนาะစုပေါင်းပြီးတော့ဘုံသဘောထားတစ်ခုရှိရေကောင်းမယ်။ဒါကြောင့်ကျွန်တော်တို့ကအားလုံးသဘောထားကြီးအရင်းကြီးပလဲမယ်။နောက်ပြီးတော့ကျွန်တော်တို့သွားရမယ်ပြည်တော်စုတစ်ပေါ့။အဲ့ဒါကိုကျွန်တော်တို့ပုံဖော်ကြည့်ပြီးတော့လက်ခံလက်ခံလိုက်တာဖြစ်ပါတယ်။ဒီလောလောဆယ်မှာဘာဖြစ်ရလာမလဲဆိုတော့ကျွန်တော်တို့ဒီမီဒီယာတွေနဲ့ပြောတာတွေကိုကျွန်တော်တို့မှတ်သားထားပါလိမ့်။အချို့ကလည်းကျွန်တော်ဒီတိုင်းရဲ့စာပို့တွေပို့တဲ့အခါမှာဘယ်လိုမျိုးမှမျိုးမှတော့ကျွန်တော်တို့သဘောထားကွဲလွဲနိုင်တယ်ပေါ့။မှတ်သားထားပါလိမ့်။နောက်ပြီးရင်ကျွန်တော်တို့ပြင်ရတဲ့အချိန်မှာတော့ဒီကွဲလွဲနိုင်တဲ့ချက်တွေကိုကျွန်တော်တို့တော့ပြန်လည်ပြီးတော့ဆွေးနွေးကြမယ်ရင်းခုန်ရမယ်နောက်နောက်ပြီးတော့ဘယ်လိုလက်တွေ့ကြရဲနော်လုပ်ငန်းတွေအစီအလုံးပေါ့ဆိုတာဆွေးနွေ
းဦးလာဆိုလို့အနေနဲ့ရောဒီစာနဲ့ပတ်သက်ပြီးတော့ဆရာတို့ဘက်ကတရားဝင်ဘာတုံ့ပြန်ထားပြီးပါပြီလဲဆရာတို့ဘာဆက်လုပ်နေတာရှိပါသလဲနောက်တစ်ခုကဘာလို့ဖြစ်စီချင်ပါသလဲဦးလာဆိုလို့အနေနဲ့
ဟိုကျွန်တော်တို့ကလေဟိုကျွန်တော်တို့ပါတီကပြောရေးဆွေးနွေးကြတာလဲကျွန်တော်အဖြစ်သဘောနဲ့တုံ့ပြန်ထားပါတယ်ကျွန်တော်လည်းကြိုးဆိုရတယ်။အဲ့တော့ကျွန်တော်တို့ကဒီလိုကြားအတွက်လည်းဝန်တာပါတယ်။အရင်တော့ကတော့ဟိုတိုင်းရင်းသားပါတီတွေနဲ့ဘလို့မှငါတို့ပြည့်ပြည့်စုံစုံအကြောင်းမရှိဘူး။ဘာဖြစ်တယ်ညာဖြစ်တယ်ပြောရတယ်လည်းရှိတယ်ဆိုတော့ဒီသဘောထားဟာပြတ်သွားပြီပေါ့လို့ပဲကျွန်တော်ယူဆတယ်နော်။ဟိုတော့အပြုသဘောမြင်တဲ့အကောင်းသဘောမြင်တဲ့ရှေ့ကအကောင်းရှင်းမှန်းတဲ့ဆိုတဲ့အတွက်ကြောင့်ကျွန်တော်လက်ခံပါတယ်။အဲ့တော့ကျွန်တော်တို့ကဒီတဲ့ပေါ်ပြီးတော့လက်တွေ့ကြတဲ့လုပ်ငန်းစဉ်တွေကိုကျွန်တော်တို့မျှော်လင့်နေပါတယ်။နောက်အထူးသဖြင့်တော့ကျွန်တော်တို့လင်းငင်းပြဿနာကြုံနေရတဲ့ဟိုရှမ်းပြည်လိုရခိုင်လိုပြဿနာမျိုးတွေမှာလင်းငင်းကြတဲ့တွေးဆုံဆွေးနွေးမှုစကားပြောမှုလေးတွေနဲ့အစပြုမယ်ဆိုရင်ကျွန်တော်တို့ဝန်တာပါလိမ့်မယ်။နော်။ဘာလို့ဆိုတော့ဒီချိန်မှာကျွန်တော်တို့ NLD အနေနဲ့လည်းဘာပြောပြောပြည်သူတရားလုံးကထောက်ခံကြိုဆိုထားတဲ့ပါတီဟိုနိုင်ငံရဲ့လေ့ကျင့်တင်မစီကိုအပြည့်အဝရထားတဲ့ပါတီဆိုတော့တဘောရာကြီးကြီးနဲ့လုပ်မယ်ဆိုလို့ရှိရင်အကုန်လုံးခုနကကျွန်တော်တို့လိုချင်တဲ့ပြည်ထောင်စုအစ်အတွက်လည်းကောင်းတယ်ပြည်ရင်းချင်းချင်းရဲ့အတွက်လည်းကောင်းတယ်ဆိုတော့ဒီချိန်မှာ NLD နဲ့ကိုယ့်ရဲ့ဟိုလူထုထောက်ခံမှုကိုအပြည့်အဝရရှိထားတဲ့ချိန်မှာကျွန်တော်တိုင်းရင်းသားပြည်သူတွေနဲ့တဘောရာကြီးနဲ့ညှိနှိုင်းဆွေးနွေးပြီးလုပ်မယ်ဒါကိုလည်းလက်တွေ့ချက်ချလုပ်မယ်ဆိုလို့ရှိရင်တော့အကုန်လုံးပြည်တော်စုအတွက်လည်းကောင်းမယ်အလေအတွက်လည်းကောင်းမယ်တိုင်းရင်းသားပြည်သူတွေအတွက်လည်းကောင်းမယ်နိုင်ငံတကာအတွက်လည်းအတန်မင်္ဂလာရှိတဲ့လုပ်ရတခုဖြစ်မလို့ဆိုပါအဲ့တော့လက်တွေ့ကြတဲ့လှုပ်ဆောင်မှုတွေကိုမြန်မြန်ဆန်ဆန်နဲ့ရဲရဲရင်ရင်လုပ်ဖို့အတွက်ပဲကျွန်တော်မေတ္တာရပ်ခိုင်ရှင်းပါတယ
်ဟုတ်ကဲ့ဒါကျွန်တော်ပြောသလိုပေါ့လေဒီကြင်ညာချက်ထွက်လာတဲ့ဒါအေရက်ထုတ်ကြင်ညာချက်ထုတ်တယ်တမတော်ကကြင်ညာချက်ထုတ်တယ် NLD ကကြင်ညာချက်ထုတ်တယ်ဆိုအဲ့ဒီဖြစ်စဉ်တွေကလူတွေအားလုံးကိုတကယ်ကိုအကောင်းမြင်မျှော်လင့်ချက်တွေတိတ်တိုးလာစေပါလေဆရာမင်းတို့ဒါကြောင့်လည်းသိပါတယ်လူတွေတန်းနာဆွနေတယ်ပြောတာဆိုတာနားဆင်နေတယ်ဆိုတဲ့အခါကျတော့ဆိုတော့အမျိုးသားညီညွတ်ရေးအစိုးရဆိုတာကိုလည်းပဲပြောထားတာရှိတယ်ဆိုတော့ဆရာတော်မျိုးညွတ်တို့အခုဆိုရင်လည်းပဲကျွန်တော်ဒီတလောက်နားလဲထားတလောက်ကြားထားတလောက်အစိုးရဖွဲ့ဖို့တယ်ဆရာတို့ပြင်ဆင်နေကြပါပြီနော်ဟလာသမရပတူလူတူထားမလဲလူကြားထားမလဲလူသမရပတူကြားထားစပြရခြင်းပေါ်လေဒါတွေရထားနေပြီဆိုတော့ဆရာတို့မျိုးညွတ်လူသားညီညွတ်ရေးအစိုးရဘလောက်ထိပုံပေါ်ဖို့အခြေအနေရောက်နေပါပြီလဲဆရာအခုဆရာတို့လှုပ်ဆောင်နေတာတွေမှာ
အဲကျွန်တော်တို့ကတော့မူတော့ကျွန်တော်ထုတ်ပြောထားပါတယ်နော်ဒါပေမဲ့ဘယ်အဆင့်ရောက်နေပြီဘယ်လိုတွေပါမယ်ဒါတွေကတော့လောလောဆယ်မှာပြောလို့မရသေးပါဘူးကျွန်တော်ကြီးညာတဲ့အခါပါပဲဒါအစီအဖြစ်ပါဘာလို့ဆိုတော့
ဒီကိုယ့်ရဲ့ယာရမှုကအချိန်မီပြောင်းနေသွားနေလေတာပေါ့ဟုတ်ကဲ့ဘယ်လောက်စောစောများကြင်ညာမှုရှိပါတယ်လဲဆရာဘယ်လောက်ညံ့ညံ့ညာကြားရမှုရှိပါတယ်လဲခင်ဗျဖြစ်နိုင်နေတော့ညံအောင်ကြိုးစားပါမယ်ဗျာဒါတော့ဆရာတော့ပြောတယ်ပြဦးလားဆိုတော့ဘယ်လောက်ညံ့ညံ့ကြားခြင်းလဲအမျိုးသားဟိုညညရဲ့အဆူအဆူတွေနေရာမှာကျွန်တော်ကတော့ဟိုမြင်ကြားခြင်းတာကတော့ဟိုအဓုကအမျိုးသားညံ့တဲ့ပုံစံပဲ
ရောပါကျွန်တော်တို့ကရာထူးထိုင်တဲ့နေရာအနာခုမဟုတ်ကျွန်တော်တို့ပြည်တော်စုအစ်ကြီးကိုဘယ်လိုပူပေါင်းတည်ဆောက်ကြမလဲဆိုတော့ဟိုကျွန်တော်တို့သဘောတူညီချက်ပေါ့လေနော်အဲ့လိုဟို binding agreement တစ်ခုခေါ်ကျွန်တော်တို့တစ်ခုပေါ့လေဟိုနိုင်ငံစကားလုံးခြိုက်တယ်တုံ့ပြန်ရပါတယ်အဲ့တော့ဒီလက်လောလောဆယ်မှာဒီပြည်သူတရားလုံးကနိုင်ငံရေးယုံကြည်မှုအပြုအပေးထားတဲ့ NLD နေနဲ့တိုင်းရင်းသားပါတီတွေနဲ့ဟိုသဘောထားတူညီမှုတစ်ခုခိုင်ခိုင်မာမာနော်အဲ့လိုရတာပဲကျွန်တော်လိုရှင်းပါတယ်အဲ့တော့မျိုးသားညီမောင်စုအားဆိုတာဟာဟိုပါတီကတယောက်ကိုဝန်ကြီးခန့်မယ်အဲ့ဒါမျိုးကျွန်တော်မဖြစ်ရှင်ဘူးနော်ပြည်내တွေကိုဘယ်လိုစီမံခန့်ခွဲမလဲပြည်တော်တွေကိုဘယ်လိုစီမံခန့်ခွဲမလဲဖက်ဒရယ်နိုင်ငံတွေကိုဘယ်လိုတည်ဆောက်မလဲပြည်တွင်းကြီးရဲ့ပြဿနာကိုပြည်တွင်းစစ်ကိုဘယ်လိုအဆုံးသတ်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဘူဝါဒတစ်ခုအခိုင်အမာရတယ်ဆိုတာမျိုးဆိုရင်ကျွန်တော်ကျင်လက်ပြီကျွန်တော်တို့အဲ့ဒါပါပဲနော်အဲ့လိုဆိုရင်ရေရှည်အတွက်လည်းအများကြီးကောက်ပါတယ်နော်အဲ့တော့ကျွန်တော်ကဒါညွေးဆိုဆိုအဲ့လိုပဲနားလေပါတယ
်ဟုတ်ကဲ့ဆရာတော်မျိုးညိုဦးလာဆိုပြောတဲ့တွေ့ရတဲ့သဘောထားကိုဆရာကကြားရပါပြီဆရာဘက်ကဆရာတို့ဘက်ကရောဒီအပေါ်မှာဘလူအမြင်ရှိပါတယ်လေခင်ဗျာ
ဒီနေရာမှာတော့အကြောင်းဦးလာဆောင်းနဲ့ကျွန်တော်တို့ယူဆတစ်ခတ်ခဲကြပါတယ်လို့ကျွန်တော်ပြောချင်
ဝမ်းသာပါတယ်ခင်ဗျ
ာအခုကျွန်တော်ကြီးညာချက်ကြည့်ပါနော်အနာဂတ်ပြည်တော်စုသိရေးပြောတာပါနော်ကျွန်တော်နေရာကြီးပြေးဖို့နော်လူတယောက်ကိုခေါ်ပြီးတော့ကျွန်တော်အစိုးရနဲ့ဖွဲ့ခဲ့တယ်ပို့ဒီလောက်သိသိလေးမဟုတ်ပါဘူးအနာဂတ်မှာကျွန်တော်တို့လိုထားတာကရှင်းမှန်တဲ့ပြည်တော်စုဖြစ်တာအဲ့ဒီပြည်တော်စုမှာဒီမိုကရေစီပြည့်ကျင့်တော့မယ်အဲ့ဒီမှာဖက်ဒရယ်နီးအရာနော်ဒီအာဏာလွတ်ပိုင်မှုတွေကိုခွဲဝေတာနော်ဒီပြန်ကတာခွဲဝေတာတော့ဗန္ဓာကြီးခွဲဝေတာဒီကျွန်တော်တိုင်းရင်းသားအခြေအနေကြီးလိုက်ပြီးတော့သတ်မှတ်ကြအဲ့ဒီရေးအသေးလေးနဲ့ပြည်စုံတဲ့ပြည်တော်စုဖြစ်တာသို့တော့အားလုံးနဲ့သိတဲ့အတိုင်းလေကျွန်တော်ဖက်ဒရယ်ဆိုတာကကိုပြရည်များပါလေကျွန်တော်တို့ဒီမူဝါဒပြောနေလို့မရပါဘူးကျွန်တော်တို့ကိုယ်တိုင်ကြည့်ပြီးတော့အားလုံးသဘောတူကျင့်တဲ့ပုံစံတစ်ခုဖြစ်ဖြစ်ကြပါလေဒါကြောင့်မယ်ကျွန်တော်ကအနာဂတ်ပြည်တော်လူသိအစည်းအဝေးဆိုတာဒါတကယ်ပဲဦးလာစုပြောတာလေတစ်ဖက်တည်းကိုက်ကြည့်တယ်လို့ကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ပါခင်ဗျာဇူနီပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ဟုတ်ပါဘူးဟုတ်ပါဘူ
းအဲ့ဒီပါတီပြောင်းရတူဖြစ်သူဒေါက်တာမျိုးညို AMP ပါတီမူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးလာစိုးတို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VUE စီစဉ်တွေကိုယာယီအဖြစ်ပုံစံပြောင်းလဲထိုးလွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်နေတဲ့ကမ်းတွေကိုအင်္ဂါညတရက်ဒီလိုင်းစီစဉ်နေရမှာအစားထိုးထိုးလွှင့်နေတာဖြစ်ပါတယ် VUE စီစဉ်တွေကိုအားပြနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဒီပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
ခုဆက်လက်ပြီးတော့တည်င်အချင်းချက်ကိုကြေညာပေးပါမယ်။အမေရိကန်အစိုးရတာဝန်တွေစီကံတကြလွှဲပြောင်းရေးအတွက်အစိုးရစီမံခန့်ခွဲရေးဌာန GSA က1964ဥပဒေပါပြဋ္ဌာန်းချက်အရရွေးကောက်ခံသမ္မတဂျိုးဗော်ဒန်ကိုအစိုးရလုပ်ငန်းတွေလှိလာခွင့်ပြုလိုက်ပါပြီ။ဇန်နဝါရီလ20ရက်နေ့သမ္မတအဖြစ်ကျန်းသက်စာမကျင်ခင်ကြားကာလမှာတော့မစ္စတာဗော်ဒန်အနေနဲ့အစိုးရအသစ်ဖွဲ့ရမှာပါ။နိုင်ငံတော်လုံခြုံရေးချိန်ချောက်မှုတွေတံပြန်စီရေးဆောင်ရွက်ချက်တွေအပြင်တမနာထရမဆိုရလက်ထက်မှာစီရေးနည်းနဲ့တုံ့ပြန်နိုင်ခြင်းရှိတဲ့ဆုံးဖြတ်ချက်မချရသေးတဲ့အလို့ဝတ်သတင်းအချက်အလက်တွေကိုမစ္စတာဘာဒန်ရရှိတော်မှာပါမစ္စတာဘာဒန်ကလည်းသူ့အဆိုရသည့်ထိတ်တန့်သံတမန်ရင်းနဲ့အမျိုးသားလုံခြုံရေးမှာခံထားဖို့အရာထားသူရဲ့နာမည်စင်ကိုသတင်းလာနေကထုတ်ပြန်ခဲ့ပါတယ်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဗော်ဒန်လက်ထက်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်မှန်းဖို့ရထားတဲ့အန်တိုနီဘလင်ကင်ဟာဆဲစုနဲ့နဲ့ချီနိုင်ငံခြားရေးမူဝါဒဆိုင်ရာအတွေ့အကြုံရှိသူဖြစ်ပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်တဲ့လူခွင့်ရေးကိုထောက်ခံသူအဖြစ်လူသိများပါတယ်။မစ္စတာဗော်ဒန်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိသူဘလင်ကင်ဟာအမေရိကန်သမ္မတဟောင်းတွေဖြစ်တဲ့ကလင်နန်နဲ့အိုဘားမားအစိုးရရဲ့လက်ထက်မှာလည်းနိုင်ငံခြားရေးမူဝါဒဆိုင်ရာအရေးပါတဲ့ရာထူးတာဝန်တွေယူခဲ့ဖူးသူဖြစ်ပါတယ်။မစ္စတာဘလင်ကင်ဟာ2016ခုနှစ်ဇန်နဝါရီလကဒုတိယနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့ပြီးအဲ့ဒီအချိန်ကသမ္မတဦးသိန်းစိန်နဲ့ရော2015နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကောင်ဆောင်ဒေါက်အောင်ဆန်းစုကြည်နဲ့ပါတွေ့ဆုံခဲ့ပါတယ်
AstraZeneca Seva Toloye Komniga through Santa Nede Kobe 19 Kakwese Tia Moshidelu, Tanela Nega Jinya Lagaja, Lolose Lala Council Kakwese Tomio Shibi Pipare. Tigre de Bagale, Modana Komniga, Santa Nede Kakwese Nedu, Faisane Bio and Tecto Pure, Santa Nede Kakwese, Tia Moshide to American Satane, Seva Siman Kukayetana, FDA Sigane, Yepo, Kumichet Tangan Harelu, Jinya Tara Pipare. ဒီကနေ့ညအတွက်ထိတ်တဲ့ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ဒီလိုအေကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျေးဇူးတင်ပါတယ်။ရှင်ချစ်မှနားလောပါ။
This program has come to you from the Voice of America, Washington.